Welcome to the Voice of America in Burmese.
mingla mnek kima thora shimya shin American Bureau of Washington DC Bureau of VOA American tan ye 2022 khu ni zon la 9 ye ni ingani mnek khen season 2 ko myama san lo chin mne 6 lai ga ni 9 na ye che line to meter 24 50 51 line lam meter 190 to ga ni dai yai thau hlwin ni ba bi shin ရရှိ မြန်မာ ရှင်လန်းချမ်းမြေချပါစေရှင် ဒီမှာ သင်္ကြန် ထိုက်ပါ ဒီမနေ့ ခဲ စီစဉ် တွေ ကို တာဝန်ယူ တက်ဆက်ပေးမှာ ဖြစ်ပါတယ်
မင်္ဂလာပါရှင် ကျွန်မ ခင်မျိုးတက်ပါ ဒီမနေ့ ခင် သတင်း တွေ ကို ကိုစုံမှု ကြောင့် အတူ ပြောပြပေးမှာပါ ဗြိတိန် ဝန်ကြီးချုပ် Boris Johnson ပေါ်မှာ အယုံကြည်မရှိ ပါတီ တွင် မဲခွဲ ဆုံးဖြတ်ရမှာ ဝန်ကြီးချုပ် အနိုင်ရသွားပါတယ် အမေရိကန် နိုင်ငံသားရဲ့ အကြံပေး ရှို့ လေးဟာ မြန်မာ အရေးကို အာဆီယံ နိုင်ငံ တချို့ နဲ့ ဆွေးနွေးဖို့ ရှိနေပါတယ် တရားမဝင် အုပ်ချုပ်ရေး လို့ ပြင်သစ်က ပြောဆိုလိုက်တော့ကို စစ်ကောင်စီ က နေ ပြင်းပြင်း ထန်ထန် တောင်းပြန်လိုက်ပါတယ် ဒီလို ထူးခြားတဲ့ သတင်း လေး တွေ ကြားမှာ ပါ မှတ်သိ နေ တိုင်း
ထောက်ပါပါရှင် ဒီလို ထိတ် တန်း အောင် မြန်မာ နဲ့ နိုင်ငံ တကာ သတင်း တွေ ပြီး မှာ တော့ မြန်မာ နိုင်ငံ တွင် ဆ्याना သိမ်းမှု နောက် ပိုင်း မတိ မငြိ အခြေအနေ တွေ နောက် သဘာဝ ဘေးဒဏ် ဆိုင်ရာ သတိ ထားဖို့ အကြောင်း သတင်း ဆောင်မားတွေ ကိုတင်ပြပေးမှာဖြစ်ပြီးဒီနောက်မှာနားဆင်ကြရမှာတွေကတော့ဦးပြောင်တယ်မဟုတ်ပါဘူးအများကြီးတွေတော်တော်များများရှုခံရတော့ခြေထဲမှာတော့ဝန်နေပါတယ်ဒါပေမဲ့တိုက်ပွဲကိုလည်းအောင်မြင်ပေးခြင်းနဲ့ဒါတော့စကိုင်းတိုင်းတွင်းကမီးရှုခံရတဲ့ခြေရွာတွေကဒေသခံတွေရဲ့အသံတွေကိုမကြခင်မှာစူးစီးတင်ပြပေးမှာဖြစ်ပါတယ်ဒီနောက်မှာတော့စစ်ကောင်စီအခြေခံတဲ့ဝါပြည်သွေးစည်းညညရေးပါတီတို့ရဲ့ငြိမ်းချမ်းရေးဆ ထောက်ခင်မျိုးတက်နဲ့ကိုစုံမှုကျော်တို့တင်ပြပေးမှာဖြစ်ပါတယ
်ယူကရိန်းနဲ့ရုရှားတပ်တွေထောက်ဝက်စီလောက်ထိန်းချုပ်ထားတဲ့ယူကရိန်းအရှေ့ပိုင်းကဆက်မှုထွန်းကားတဲ့ Severodonetsk မြို့မှာတနင်္လာနေ့ကနှစ်ဖက်တပ်တွေကြားလက်ရကန်းရင်ဆိုင်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားပါတယ်။ရုရှားတပ်တွေဘက်ကအသာစီးရနေပုံပေါ်နေပေမဲ့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကတော့သူ့တပ်တွေမြို့ကိုပြန်ပြီးထိန်းချုပ်နိုင်မှုအခွင့်အလမ်းရှိတယ်လို့ပြောပါတယ်။ Luhansk ဒေသအုပ်ချုပ်ရေးမှူးကယူကရိန်းဘက်ကတိုက်ခိုက်မှုကြောင့်မြို့ထက်ဝက်လောက်နီးနီးကိုပြန်ပြီးသိမ်းပိုက်နိုင်ခဲ့တာဖြစ်ပေမဲ့အခြေအနေနည်းနည်းပြန်ဆုလာတာတွေ့ရကြောင်းနဲ့ယူကရိန်းနဲ့လက်လွတ်ဆုံးချွတ်ရမယ့်အခြေအနေရှိနေတယ်လို့တင်ပြပေးခဲ့ပြီးတဲ့နောက်မှာအခုလိုသမ္မတကပြောတာပါ။ဒုံဘတ်အရှေ့ပိုင်းဒေသကိုရုရှားတို့တိမ့်ဖို့ကြိုးစားရမှာဆဗီရိုဒွန်စက်မြို့ကအခေယာကျနေတာပါ။ဒါဟာလူဟန်စ်ဒေသကယူကရိန်းနဲ့ထိန်းထားတဲ့တခုတည်းသောအကြီးဆုံးမြို့ဖြစ်ပါတယ်။မြို့ရောင်းဝင်ကတော့အပြင်းထန်တိုက်ခိုက်နေတာဖြစ်ပေမဲ့ရုရှားတွေကိုပြန်ပြီးတိုက်ဖို့အင်အားရောအငင်းမြစ်ပါလုံလုံလောက်လောက်ရှိတယ်လို့ပြောပါတယ်။တစ်ဖက်စလုံးကလည်းတစ်ဖက်ရန်သူအကြဆုံးမြောက်တိုက်နိုင်တယ်လို့ကြွေးကြော်နေတာပါ။သမ္မတဇယ်လန်စကီကအဲ့ဒီဒေသမှာရင်ဆိုင်တိုက်ပွဲဝင်နေတဲ့အဓိကမြို့နှစ်မြို့ကိုတနင်္လာနေ့မှာတွားရောက်အားပေးခဲ့ပါတယ်။
ဗြိတိန်ကယူကရိန်းကိုအရေးအတွက်ဖော်ပြထားခြင်းမရှိတဲ့တာဝဲပစ်မစ်ဆိုင်းဒုံးလန်းနက်တွေပေးရသွားမှာဖြစ်ပြီးဒီဒုံးလန်းနက်တွေကိုကင်တွယ်ပစ်ခတ်နိုင်ဖို့အတွက်ယူကရိန်းတပ်ဖွဲ့တွေကိုလာမယ့်အပတ်အတွင်းဗြိတိန်နိုင်ငံမှာခေါ်ယူတင်နှံပေးသွားမှာဖြစ်ကြောင်းဗြိတိန်ကာကွယ်ရေးဝန်ကြီးကတင်းလာနေမှာထုတ်ပေါ်ပြောဆိုပါတယ်ဗြိတိန်ကပေးရမယ့်လက်နက်တွေဟာကီလိုမီတာ80လောက်ဝေးကိုအစမပြတ်ပစ်ခတ်နိုင်တဲ့ M270 MLRS မစ်ဆိုင်းစနစ်ဖြစ်ပါတယ် GPS စနစ်နဲ့ပစ်ခတ်ပြင်းမှတ်ကိုချိန်ရွယ်ပစ်ခတ်နိုင်တဲ့ဒုံးလန်းနဲ့ဖြစ်ပြီးတမီးနဲ့ကိုဆန်နှင်းလောက်ပြလွတ်နိုင်ပါတယ်။ဒီစစ်ပွဲမှာဗြိတိန်ဟာယူကရိန်းဘက်ကရပ်တည်ပြီးယူကရိန်းတွေသူတို့နိုင်ငံကိုခုခံကာကွယ်နိုင်ဖို့အဓိကလိုအပ်တဲ့လက်နက်တွေကိုဥဆောင်ကူညီထောက်ပံ့ပေးနေတဲ့နိုင်ငံဖြစ်တယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဗန်ဘက်စလီကတနင်္လာနေ့မှာထုတ်ပြန်တဲ့သူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီလိုလက်နက်တွေယူကရိန်းကိုပေးအပ်ခြင်းအပြင်ရုရှားတပ်တွေကတာဝဲပစ်မစ်ဆိုင်းတွေနဲ့နေရာမျိုးပြစ်ခတ်တိုက်ခိုက်နေတာတွေကိုပုံမကုကံကာကွယ်နိုင်မှာဖြစ်တယ်လို့လဲဗြိတိန်ကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ယူကရိန်းကလည်းဒီလိုလက်နက်မျိုးတွေကိုအချိန်ချင်းတောင်းဆိုနေခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထက်တုန်းကလည်းအလားတူတာဝဲပစ်မစ်ဆိုင်း M142 Hamas တွေကိုအမေရိကန်ကပေးအပ်ဖို့ဆုံးဖြတ်ခဲ့ပြီးနောက်ဗြိတိန်ကအခုလိုပေးအပ်လိုက်တာဖြစ်ပါတယ်
။ဗြိတိန်လွှတ်တော်မှာတနင်္လာနေ့ကဝန်ကြီးချုပ် Boris Johnson ပေါ်မှာအယုံကြည်မရှိပါတီတွင်မဲခွဲဆုံးဖြတ်ရမှာဝန်ကြီးချုပ်ဂျွန်ဆန်ကို59ရာခိုင်နှုန်းကအယုံကြည်ရှိတယ်လို့မဲထည့်ခဲ့ကြပါတယ
် The vote in favor of having confidence in Boris Johnson as leader was 211 votes and the vote
against မရှိဘဲနဲ့မဲပေါင်း359မဲပေးခဲ့တဲ့အထက်မှာ Boris Johnson ပေါ်မှာအယုံကြည်ရှိတယ်မဲက217မဲရပြီးတော့မရှိတဲ့မဲက148မဲရတဲ့အတွက်ပါတီနည်းနဲ့သူ့ပေါ်ယုံကြည်ရှိကြောင်းConservative Party Committee အကြီးအကဲဖြစ်တဲ့လွှတ်တော်မှ Graham Brady ကကြေညာခဲ့တာပါ Conservative Party ကနှုတ်တော်မှတွေကဝန်ကြီးချုပ်ပေါ်မှာအယုံကြည်ရှိမရှိမဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပြီးအခုမဲလာရရသူ့ပေါ်မှာ59ရာခိုင်နှုန်းထောက်ခံမှုရှိနေတာတွေ့ရပါတယ်။2019မှာတက်လာတဲ့ဝန်ကြီးချုပ် Johnson ဟာတင်းကျပ်တဲ့ COVID-19 ကန့်သတ်မှုတွေအတွင်းသူနဲ့သူ့ရုံးအဖွဲ့သားတွေ Downingland ရုံးနဲ့နေမှာအရက်သေးစားတဲခင်းတဲ့ပါတီပွဲချင်းပါခဲ့တဲ့နောက်ဖိအားပေးမှုတွေနဲ့ရင်ဆိုင်ခဲ့ရတာပါ။လောင်စာစီဈေးနဲ့စားတောက်ကုန်ဈေးထိုးတက်ပြီးစီးပွားကတ်ဆိုင်နဲ့အန်တရာယ်ကြုံလာရတာကြောင့်ပါတီတွင်းအမတ်တရှုပ်စိုးရိမ်မှုတိုးလာနေပေမဲ့သူ့ကက်ဘိနက်အဖွဲ့ဝင်တွေကတော့ COVID-19 ကာဝယ်ဆေးထုတ်လုပ်ငန်းလင်းလင်းမြန်းမြန်းလုပ်နိုင်တာနဲ့ယူကရိန်းကိုရုရှားကျူးကျော်မှုနဲ့ပတ်သက်ပြီးဗြိတိန်တုံ့ပြန်မှုတွေနဲ့အတူအောင်မြင်တဲ့ဆောင်ရွက်မှုတွေရှိတယ်လို့တုံ့ပြန်ပြီးသူ့ဘက်ကရည်တည်ခဲ့ကြတာဖြစ်ပါတယ်။ဝန်ကြီးချုပ် Johnson ကတော့အခုလိုပြက်ပြက်သားသားမဲပေးဆုံးဖြတ်မှုထွက်လာခဲ့တဲ့နောက်သူ့အစိုးရဆက်လက်တာဝန်ထမ်းဆောင်မှာဖြစ်တယ်လို့စီးပွားရေးပြန်ပြီးဥမော့လာအောင်လုပ်မယ်လို့ပြောပါတယ်။
American Total Dot com ပေးထားတဲ့ Radio Free Europe နဲ့ Radio Liberty ကိုရုရှားကမမမကန်သတင်းလွှင့်နေဆိုတဲ့ဆွဆွဲချက်နဲ့ American Dollar 3,250နဲ့ညီမျှတဲ့ရုရှား Ruble ငွေ30ပေးဖို့ရုရှားကပြစ်ဒဏ်ချမှတ်လိုက်ကြောင်း Interfax သတင်းဌာနကတနင်္လာနေ့တုန်းကဖော်ပြပါတယ်။ Ukraine စစ်ပွဲနဲ့ပတ်သက်ပြီးအရသားတွေနဲ့စစ်သားတွေသေဆုံးရတဲ့အရေးအတွက်တွေကိုသူတို့ရဲ့ Internet Website မှာဖော်ပြထားတာကိုရုရှားကမမှန်မကန်ဖော်ပြတယ်လို့ဆွဆွဲပြီးဝက်ဆိုက်စာမျက်နှာကနေဖြုတ်ချပေးဖို့တောင်းဆိုခဲ့တာကိုသတင်းဌာနတွေကငြင်းဆုပ်ခဲ့တဲ့အတွက်အခုလိုတံငွေချမှတ်ခဲ့တာဖြစ်ပါတယ်။ဒါအပြင်ရုရှားနဲ့ပတ်သက်ပြီးအစွန်းရောက်ဖော်ပြတယ်လို့လည်းဆွဆွဲကြောင်း Interfax သတင်းကဖော်ပြထားပါတယ်။ရုရှားကသူတို့တပ်ဖွဲ့တွေရဲ့ထိခိုက်သေဆုံးမှုနဲ့ပတ်သက်ပြီးမတ်လကတည်းကစတင်ထုတ်ပြန်ခြင်းမရှိပါဘူး။ Radio Free Europe နဲ့ Radio Free Liberty တို့ကပီးခဲ့တဲ့လပိုင်းတွေမှာဒဏ်ငွေတွေဇက်တိုက်ချမှတ်ခံခဲ့ရပါတယ်။ဒီအတန်လင်းဌာနတွေအနေနဲ့ငွေကြေးမတက်နိုင်တော့ကြောင်းနဲ့ရုရှားရဲတွေကသူတို့ရဲ့သတင်းတောက်တွေကိုဖိအားပေးတာရှိတဲ့အတွက်လုပ်ငန်းတွေကိုရပ်တန့်ထားပြီးဖြစ်ကြောင်းတိုင်းပြည်ပြင်ပကသာဆက်လက်ပြီးသတင်းပေးပို့သွားမှာဖြစ်တယ်လို့မလတဲတော်ကပြောဆိုခဲ့ပါတယ်။သတင်းဌာနရဲ့ဒေဝါလီခံရမှုနဲ့ပတ်သက်တဲ့ကြားနာမှုကိုတော့လာမယ့်ဗုဒ္ဓဦးနေ့မှာစစ်ဆေးမှာဖြစ်ပါတယ်။
VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာစစ်ကောင်စီကိုတရားမဝင်အစိုးရဖြစ်တဲ့ရန်ကုန်ပြင်သစ်တိုင်ရုံးကဖော်ပြချက်နဲ့ပတ်သက်ပြီးစိတ်ဆိုးဒေါသထွက်ရကြောင်းနဲ့ဒါဟာနှစ်နိုင်ငံဆက်ဆံရေးထိခိုက်စေနိုင်တယ်လို့စစ်ကောင်စီကတနင်္လာနေ့ကြေညာချက်နဲ့ထုတ်ပြန်သတိပေးလိုက်ပါတယ်။ဒေါန်ဆန်းစုကြည်ရဲ့ NLD ပါတီလွှတ်တော်အမှန်ဟောင်းကိုဖြိုးစရာတော်နဲ့ထင်ရှားတဲ့88ကျောင်းသားခေါင်းဆောင်ကိုဂျင်မီတို့ကိုကွန်မြင့်ဖို့အတွက်တရားရုံးအဆင့်နဲ့ပါဝင်စစ်ကောင်စီကအတည်ပြုကြောင်းပြီးခဲ့တဲ့သတင်းပတ်တဲ့သတင်းထုတ်ပြန်ခဲ့တာနဲ့ပတ်သက်ပြီးဒီလိုဆုံးဖြတ်တာဟာရက်ဆက်တဲ့ဆုံးဖြတ်ချက်ဖြစ်ပြီးလွတ်လပ်ခွင့်အတွက်လှုပ်ရှားကာကွယ်သူတွေပေါ်နောက်ထပ်ပြစ်မှတ်ထားတဲ့လို့ရဖြစ်တယ်လို့ပြည်내တိုင်ရင် Facebook ဆောင်မျက်နှာမှာဖော်ပြခဲ့တာဖြစ်ပါတယ်။ဒီလိုဖော်ပြရမှာစစ်ကောင်စီကိုတရားမဝင်အစိုးရတရားဖြစ်နေရည်ညွှန်းတဲ့အတွက်စိတ်ဆိုးဒေါသထွက်ရကြောင်းနဲ့ပြည်မင်းထန်ထန်ကန့်ကွက်ကြောင်းဒီလိုပြောဆိုကြတာလက်ရှိနှစ်နိုင်ငံဆက်ဆံရေးအတွက်အနှုတ်လက္ခဏာဆောင်တဲ့ရိုက်ခတ်မှုရှိနိုင်ကြောင်းစစ်ကောင်စီနိုင်ငံသားရဲ့ရုံးကတနင်္လာနေ့ကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ဒါအပြင်ဒီကိစ္စနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားရဲ့ဌာနနဲ့ကုလသမဂ္ဂအတွင်းမှုချုပ်ရုံးပြောခွင့်ရလို့ထုတ်ပြန်တဲ့ကြေညာချက်တွေဟာလည်းတာဝန်မဲ့ရကြတဲ့မစင်မချင်းထုတ်ပြန်တဲ့ကြေညာချက်တွေလို့တုံ့ပြန်ပါတယ်။သူတို့ကိုကွန်မြစ်ဖို့အတွက်စီစဉ်နေရဆိုတဲ့သတင်းတွေကစစ်ကောင်စီရဲ့လူခွင့်ရနဲ့တရားဥပဒေစိုးမိုးရေးပေါ်မှာဂရုမစိုက်ဘူးဆိုတာထပ်မံပြသလိုက်တာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရ NetPress ကပြောသလိုကုလသမဂ္ဂမှုချုပ်ရုံးပြောခွင့်ရ Stephen Dujarric ကလည်းဒါဟာနိုင်ငံတကာလူခွင့်ရဲ့ကျင်းညာစတဲ့အပိုက်သုံးဖော်ပြထားတဲ့ဘဝရှင်သန်မှုလွတ်လပ်မှုနဲ့လုံခြုံရေးဆိုင်ရာအခွင့်အရေးတွေကိုပြောင်ပြောင်တင်းတင်းချိုးဖောက်တာဖြစ်ကြောင်းပြောကြခဲ့တာဖြစ်ပါတယ်
။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနအတိုင်ပင်ခံဒက်ရစ်ရှိုလက်ဟာဇွန်လ9ရက်နေ့ကနေ14ရက်နေ့အထိထိုင်းနိုင်ငံ၊စင်ကာပူ၊ဘရူနိုင်းနိုင်ငံတွေကိုသွားရောက်မှာဖြစ်ပြီးမြန်မာနိုင်ငံဒီမိုကရေစီပြန်လည်ရရှိရေးကိစ္စတွေအပါအဝင်ပြီးခဲ့တဲ့အာဆီယံ-အမေရိကန်ထိပ်သီးအစည်းအဝေးဆုံးဖြတ်ချက်တွေကိုဆက်လက်အခောင့်အထည်ဖို့ကိစ္စတွေဆွေးနွေးသွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတနင်္လာနေ့မှာပြောဆိုပါတယ်။ထိုင်းနိုင်ငံကိုရောက်တဲ့အခါအတိုင်ပင်ခံရှိုးလက်ဟာထိုင်းအစိုးရအစိုးရအရာရှိတွေနဲ့တွေ့ဆုံမှာဖြစ်ပြီးနိုင်ငံကကိစ္စတွေကိုဆွေးနွေးမှာဖြစ်တယ်လို့နိုင်ငံတကာလူသားချင်းစာနာမှုအဖွဲ့တွေအရေးအဖွဲ့အဖွဲ့အစည်းတွေအခြားတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံပြီး မြန်မာပြည်သူတွေကိုအမေရိကန်အစိုးရကကူညီဖို့လှုံ့ဆော်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့ရှိပါတယ်။စင်ကာပူကိုရောက်တဲ့အခါမှာတော့စင်ကာပူအစိုးရအစင်းမြင့်ရာရှိတွေပါတက်ရောက်မဲ့မြန်မာနိုင်ငံရဲ့ပဋိပက္ခတွေနဲ့ပတ်သက်တဲ့ဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပါတယ်။ဒါအပြင်ရှန်ဂရီလာဆွေးနွေးပွဲကိုလည်းတက်ရောက်မှာဖြစ်ပါတယ်။ဘရူနိုင်းနိုင်ငံကိုရောက်ရှိတဲ့အခါမှာတော့အတိုင်းမကန်ရှိုးလက်ဟာဘရူနိုင်းနိုင်ငံရဲ့ဝန်ကြီးအေယာဝွန်ယူဆွတ်နဲ့အပါအဝင်အခြားအစိုးရတာဝန်ရှိသူတွေအရက်ဘက်တာဝန်ရှိသူတွေနဲ့တွေ့ဆုံသွားမှာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနအတိုင်ပင်ခံဒက်ရစ်ရှိုလက်ဟာဒီရက်သက်တပတ်အတွင်းမှာအမေရိကန်နိုင်ငံသားရဲ့ဒုတိယဝန်ကြီးရှာမဲနဲ့အတူဗီယက်နမ်လာအိုဖိလစ်ပိုင်နိုင်ငံတွေကိုလည်းတွေ့ရောက်ခဲ့ပါတယ
်။ကမ္ဘောဒီးယားနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ဒေသန္တရရွေးကောက်ပွဲမှာလက်ရှိအနာရကမ္ဘောဒီးယားပြည်သူ့ပါတီ CPP ကအနိုင်ရနေတယ်လို့ရွေးကောက်ပွဲကော်မရှင်ထုတ်ပြန်တဲ့ကနူးရလဆင်းတွေမှာဖော်ပြနေပါတယ်။ဒီရွေးကောက်ပွဲအတွက်မဲလာပေးသူကမနေ့17နိုင်မှ56ရာခိုင်နှုန်းကျော်ရှိပြီးနေ့လယ်3နိုင်မဲုံပိတ်ချိန်မှာ80ရာခိုင်နှုန်းကျော်ရှိတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။နိုင်ငံတွင်းမဲပေးခွင့်ရှိတဲ့မဲပေးဖို့ဆင်းပေးထားသူက9.2%လောက်ရှိတာပါ။တင်ဝင်မဲဆင်းရလကူတော့ဂျွန်လ26ရက်နေ့လောက်ထုတ်ပြန်မှာဖြစ်ပါတယ်။နိုင်ငံတလွှားဒေသရုံးခွဲပေါင်း1652ခုအတွက်ကောင်စီဝင်နေရာ11,000ကျော်မှာဝန်ကြီးချုပ်ဟွန်ဆန်ရဲ့ပါတီက9,000ကျော်အနိုင်ရနေတယ်လို့တနင်္လာနေ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒေသအကြီးအကဲနေရာ1652ခုအတွက် CCP က1648နေရာအနိုင်ရတာဖြစ်ပါတယ်။အတိုက်ခံ Candlelight ပါတီကဒေသကြီးကနေရာ4ခုမှာအနိုင်ရနေပြီးကောင်စီဝင်2186နေရာလောက်ရထားတယ်လို့အတိုက်ခံပါတီကတနင်္လာနေ့မှာပြောပါတယ်။
ဒီရက်သက်တပတ်အတွင်းအမေရိကန်ပြည်ထောင်စု Los Angeles မှာကျင်းပမယ်အမေရိကတိုက်ထိပ်သီးအစည်းအဝေးဘွဲကိုမက္ကဆီကိုနိုင်ငံသမ္မတလူပက်စ်အိုပရာဒေါကတက်ရောက်မှာမဟုတ်ဘူးလို့တနင်္လာနေ့တုန်းကပြောဆိုလိုက်ပါတယ်သူအစားနိုင်ငံခြားရေးဝန်ကြီးမာဆယ်လိုအေဘရာတက်ရောက်မယ်လို့လည်းပြောဆိုပါတယ်ဒီထိပ်သီးအစည်းအဝေးဘွဲကိုကျူဘာဗင်နီဇွဲလားနဲ့နီကာရာဂါနိုင်ငံတွေကိုအမေရိကန်အစိုးရကဖိတ်ကြားခြင်းမပြုပါဘူးဒါကြောင့်မက္ကဆီကိုသမ္မတကမတက်ဖို့ဆုံးဖြတ်တာဖြစ်ပါတယ်အားလုံးကိုမဖိတ်ဘူးဆိုရင်ထိပ်သီးအစည်းအဝေးဝဲလို့ခေါ်ဆိုနိုင်မှာမဟုတ်ပါဘူးလို့မက္ကဆီကိုသမ္မတလိုဘက်စ်အော်ပရာဒိုကပြောဆိုပါတယ်ဒါပေမဲ့သူ့အနေနဲ့သမ္မတဘိုင်ဒန်နဲ့နောက်လာတဲ့မှာဝါရှင်တန်ဒီစီမှာတွေ့ဆုံဖို့ရှိတယ်လို့လည်းသမ္မတအော်ပရာဒိုကပြောဆိုပါတယ်ဒီထိပ်သီးအစည်းအဝေးဝဲဟာတနင်္လာနေ့ကနေဇွန်လ10ရက်နေ့အထိကျင်းပမှာဖြစ်ပြီးလာမယ့်ကြာသာပတ်ရည်နေ့မှာသမ္မတဘိုင်ဒန်တက်ရောက်မယ်လို့မျှော်လင့်ရပါတယ်
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။သောတာရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ Radio အစီအစဉ်တွေကိုရုပ်သံကနေပါတိုးချက်ထုတ်လွှင့်ပေးနေပါတယ်။ကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအတန်လွှင့်ကြိမ်တဲ့တပင်းကြီးထက်ရိုက်နားဆင်နိုင်တယ်လို့ပဲ။ကျမတို့ရဲ့ Facebook စာမျက်နှာမှာလည်းအတန်လွှင့်ကြိမ်တဲ့တပင်းကြီးထက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။အခုတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးပါမယ်။ဆီယနာတိတ်မှုကိုဆန့်ကျင်တော်လှန်မှုတွေကိုဖြိုခွင်းဖို့စစ်တပ်ကကြိုးစားနေတာနဲ့အတူပဲမြန်မာစစ်တပ်ဟာနိုင်ငံမြောက်ပိုင်းမှာသုံးရက်တာနေမြေရှင်းလင်းမှုတွေအတွင်းအင်ဂျီရာချီမိရှုခဲ့တယ်လို့ဒေသခံမီဒီယာနဲ့ဒေသခံပြည်သူတွေကပြောဆိုကြပါတယ် AFP သတင်းဆောင်မကိုတင်ပြပေးပါမယ်ရှင်ပြီးခဲ့တဲ့နှစ်အတွင်းဆီယနာတိတ်ပြီးကြတဲ့ကဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ PDF အဖွဲ့ဝင်တွေနဲ့စစ်တပ်ကြားပုံမှန်ဆိုသလိုထိတ်တိုက်တိုက်ပွဲတွေဖြစ်နေတာနဲ့အတူပဲစကိုင်းဒေသအတွင်းမှာတိုက်ပွဲတွေပြင်းထန်နေသလိုသူတွေတန်ယုံလက်တုံပြမှုတွေကိုလည်းတွေ့မြင်နေရပါတယ်စစ်တပ်တပ်ဖွဲ့တွေဟာဒေသခံပြည်သူစစ်တွေရဲ့အလစ်တိုက်ခိုက်မှုတွေနဲ့ကြုံရတယ်လို့သုံးသပ်သူတွေကပြောဆိုပြီးစစ်တပ်အနေနဲ့လည်းမြေပြင်တပ်ဖွဲ့တွေကိုလေးချောင်းကနေပစ်ကူပေးခဲ့တာတွေလည်းအများအပြားရှိပါတယ်ပြီးခဲ့တဲ့သတင်းပတ်သုံးရက်တာအတွင်းစကိုင်းတိုင်းတွင်းကကင်းရွာအထက်ကင်းရွာနဲ့ကဲတောင်ရွာတို့ကအင်ဂျီရာနဲ့ချီပြီးစစ်တပ်ကမိရှို့ခဲ့တယ်လို့ဒေသခံတွေနဲ့မီဒီယာသတင်းဖော်ပြချက်တို့မှပြောဆိုထားပါတယ်။မေလ26ရက်နေ့မှာတော့စစ်တပ်ကချင်းကလာပြီးမိုးပေါ်ထောင်တနက်ပစ်ဖောက်တာတွေကြောင့်ကင်းရွာကဒေသခံတွေထွက်ပြေးကြရတယ်လို့လည်းအမည်မဖော်လိုတဲ့ဒေသခံတို့ကပြောပါတယ်။နောက်နေ့မနေ့တပ်ဖွဲ့တွေပြန်မထွက်ခင်မှာရွာမှာမိခိုးတွေတက်လာတာမြင်ရတယ်လို့လည်းသူကပြောပါတယ်။အိမ်အလုံး200ကျော်လောက်လောင်သွားပြီးသူ့အိမ်ဟာဆိုရင်လဲကွန်ကရစ်အောက်ခံမဲ့ကျန်တော့တာလို့သူကပြောပါတယ်အခင်းဖြစ်ပြီးတဲ့နောက် AFP ကရရှိခဲ့တဲ့မောင်းသူမဲ့ဒရုန်းယာဉ်ကရပ်ယူထားတဲ့ဗီဒီယိုတွေမှာတော့က ချင်းတွင်းမြေကြောင်နဲ့အချမ်းပြင်း၈ကီလိုမီတာလောက်အဝေးကရွာတွေမှာမိခိုးတွေတက်နေတာတွေ့ရပါတယ်။ဗီဒီယိုထဲမှာတွေ့ရတဲ့စည်းကမ်းတစ်ခုဟာဆိုရင်လေကဲတောင်ရွာကစည်းကမ်းနဲ့တီနေရာကိုက်ညီတာကိုတွေ့ရပါတယ်။ဒီဗီဒီယိုဟာပြီးခဲ့တဲ့သတင်းဖတ်မတိုင်ခင်ကအွန်လိုင်းပေါ်မှာမတွေ့ရဘူးဆိုတာကိုလည်း AFP ရဲ့ Digital ဆိုင်ရာစီးစစ်အတည်ပြုတဲ့သတင်းထောက်တွေကအတည်ပြုထားပါတယ်။ဒါပေမဲ့လည်းဒေတာရင်းကသတင်းတွေကိုတော့တိကျအတိမပြုတ်နိုင်ဘူးလို့လည်း AFP ကဖော်ပြပါတယ်။သူ့နာမည်ကိုအမည်လွှဲနဲ့ဒေါ်အေးတင်လို့သုံးပါလို့ပြောတဲ့ကဲတောင်ရွာကဒေတာကန်ကတော့စစ်သားတွေကဝင်ရောက်ရှင်းနေပြီးအိမ်တွေကိုဖျက်ဆီးသွားတာလို့ပြောပါတယ်
။စိတ်ထဲကတော့ကျမဘဝပြတ်သွားပြီလေ။ကျမနေစရာလည်းမရှိဘူးလှုပ်ရှားစရာလည်းမရှိတော့ဘူး။ဒါကျမတို့မိသားစုကဘဝပြတ်သွားတော့လား။စိတ်ထဲကတော့ငါ့ကိုယ်ရဲ့အတိုင်းနဲ့လွန်ပေါ့။ဘလို့လုံးကျင်းနိုင်မောင
်ရွာအတွက်တဲယူပို့ဆောင်ရေးနဲ့ရိတ်ခါတဲ့တဲ့ဆက်လီတွေလဲမီးရှို့ပြစ်ခတ်ရတဲ့အထက်မှာသူ့ရဲ့ဆက်လီလဲပတ်သွားပြီလို့ပြောပါတယ်အမေရိကန်အကာသသိပ်ပိုင်အေဂျင်စီ NASA ကရတဲ့ဂျူဒုဓာတ်ပုံတွေအရတော့ပြီးခဲ့တဲ့သတင်းဘက်ကမီးရှို့ခရတဲ့ဒေတာတွေဟာကဲတောင်နဲ့ကင်းရွာတွေရဲ့တီနီယာနဲ့ကိုက်ညီနေတာကိုတွေ့ရပါတယ်ဒေါ်တန်တန်ဆင့်လို့သူ့ကိုသုံးနှုတ်ဖို့ပြောဆိုတဲ့ကင်းရွာဒေသခံအမျိုးသမီးတဦးကတော့
ဒီလိုအိမ်မျိုးဖြစ်ဖို့ကလည်းပဲတော့မှမဖြစ်တော့ဘူးလို့အခုဘာမှတော့နေသေးရမရှိလို့ဒါတော့သူများဟောအလုံးယုံသွားပြန်ပြီကိုနေရမှမလို့ပဲဘာမှမလည်းမရှိတော့ဘာကောက်စရာမှလည်းမရှိတော့အခုလောလောဆယ်စားဖို့တားလို့ပဲမန်းတော့ဆရာမှတော့မသိဘူးဆန်လေးဆိုတည်းမရှိတော့
သူ့နာမည်ကိုဒေါ်ရီရီလို့သုံးပါလို့ပြောလာတဲ့နောက်ထပ်ကင်းရွာဒေသခံတဦးကလည်းအခုလိုပြောပါတယ်
ဒါနဲ့ပိုတူးပြောက်တယ်မဟုတ်ပါဘူး။အများကြီးတူတွေတော်တော်များများအရှုခံရဆိုတော့ခြေထဲမှာတော့ဝမ်းနေပါရဲ့ဒါနဲ့တိုက်ပွဲကိုလည်းအောင်မြင်သေးတယ်
။စစ်ကောင်စီဘက်ကတော့အိမ်တွေကိုမီးရှို့တယ်ဆိုတာကိုအစောပိုင်းမှာညင်းဆိုထားပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေကိုအကြမ်းဖက် PDF လို့တုံ့နှုံပြီးဒီတိုက်ခိုက်ရေးသမားတွေရဲ့လက်ချက်ဆွတ်ပြီးဆွတ်ဆွဲပါတယ်။ပြီးခဲ့တဲ့မေလ31ရက်နေ့မှာစစ်ကောင်စီအခြေခံဘိုးချုပ်မှုချင်းမြောင်လိုင်ကအကြမ်းဖက်မှုတွေကိုဖြေရှင်းတဲ့နေရာမှာအတက်နိုင်ဆုံးထိခိုက်ဆုံးရှုံးမှုအ ਨੇ ဆုံးဖြစ်အောင်ဂျိုးဘတ်ဆောင်ရွက်ခဲ့တယ်လို့မင်ကွန်းမှထည့်ပြောပါတယ်။အခုဆိုရင်အေဂျင့်နဲ့အနေထားကိုရောက်လာပြီးဖြစ်ကြောင်းလဲပြောတဲ့အကြောင်းနိုင်ငံပိုင်သတင်းတွေကဖော်ပြပါတယ်။ဒါပေမဲ့လို့လဲအခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ရဲ့အဖွဲ့ကြီးကတော့မြန်မာဆီယနာပိုင်တွေဟာလေကြောင်းကနေတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာပါဝင်အရက်သားတွေအပေါ်တိမ့်ကျုံပြီးဒဏ်ခတ်တဲ့လောက်ရမျိုးတွေနဲ့ဆေးရဆွေးမှုတွေကိုကျူးလွန်နေတယ်လို့မေလ31ရက်နေ့ထုတ်ပြန်တဲ့ကြေညာချက်မှာစွပ်စွဲလိုက်ပါတယ်။ AI အဖွဲ့ကြီးရဲ့ပဋိပက္ခရေးရာအကြီးတန်းအကြံပေး Royal Rock က AFP ကိုအခုလိုပြောပါတယ်။
We document a myriad of violations of international humanitarian law
နိုင်ငံတကာလူသားချင်းစာနာမှုဥပဒေချိုးဖောက်မှုအများပြားကိုကျမတို့မှတ်တမ်းပြုစုပါတယ်ဒီထဲမှာဆိုရင်မြေပြင်နဲ့ဝင်ဟင်ကနေအရက်သားတွေအပေါ်တရားဥပဒေမဲ့တိုက်ခိုက်မှုတွေအရက်သားတွေကိုတရားဥပဒေမဲ့ဖမ်းဆီးချုပ်နှောင်မှုတွေတချို့အမှုတွေမှာဆိုနှိပ်စက်မှုတွေအဓမ္မအစဖြောက်မှုတွေတရားလက်လွတ်တပ်ဖြတ်မှုတွေရွာတွေမှာလူရဲ့မီးရှို့တဲ့သိပ်ပြီးထင်တာမြင်တာတဲ့လောက်ရမျိုးတွေလည်းပါဝင်ပါတယ
် Amnesty International ကတော့အခုလိုပြစ်ခတ်တိုက်ခိုက်တာတွေအရက်သားတွေကိုတပ်ဖြတ်တာတွေကိုမျက်မြင်ကိုယ်တွေ့ကြုံရတဲ့ဒေသခံတွေရဲ့ပြောဆိုချက်တွေကိုသူတေသနာလုပ်သူတွေကမှတ်တမ်းပြုစုထားတာလို့ပြောဆိုထားပါတယ်ရှင်သောရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနစ်မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုကတော့သဘာဝဘေးဒဏ်ဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုဆက်လက်တင်ပြလိုပါတယ်မြန်မာနိုင်ငံမှာခုရက်ပိုင်းနှစ်အတွင်းအာသိမ့်မပြင်းတဲ့ငလျင်တွေခက်ဆိတ်ဆိတ်လှုပ်နေတာကြောင့်သခိုင်းပြည့်ရွေချုံနဲ့နီးစပ်တဲ့နေရာတွေမှာမြေငရင်သတိထားစောင့်ကြည့်ရမယ့်အခြေအနေရှိနေပေမဲ့လက်တလောမှာပြင်းထန်ငလျင်လှုပ်ခတ်မှုဖြစ်နိုင်ပွဲနည်းပါတယ်လို့မိုးစလတာဝန်ရှိသူတွေကပြောပါတယ်ငရင်နဲ့ပတ်သက်လို့ဘယ်ဒေသတွေသတိထားရမလဲနောက်ဆက်တွဲဘာတွေဖြစ်လာနိုင်မလဲစရတွေကိုတော့ရန်ကုန်ကသတင်းဆောင်မှအဖြစ်ပေးပို့ထားပါတယ်မမျှသိအောင်ပြောပြပေးထားပါတယ်ရှင်
မြန်မာနိုင်ငံမှာငလျင်တွေခက်ဆိတ်ဆိတ်လှုပ်လာနေတာကြောင့်အခြေအနေကိုသတိထားစောင့်ကြည့်ရမယ့်အနေအထားရှိလာနေပါတယ်။လက်တလောမှာလှုပ်ခတ်တဲ့ငလျင်တွေကသခိုင်းပြည့်ရွေကြောနဲ့ဆက်ဆက်ပြီးလှုပ်ခတ်တာမျိုးမဟုတ်သေးတာမို့ပြင်းထန်တဲ့ငလျင်လှုပ်ခတ်မှုဖြစ်လာနိုင်မှုအခြေအနေနည်းသေးတယ်လို့မိုးစလဌာနရဲ့မြင်းငလျင်တိုင်းတာစောင့်ကြည့်ရေးအဖွဲ့ကညွှန်ကြားမှုဒေါက်တာရေမျိုးမင်းထွေးက VOA ကိုခုလိုပြောပါတယ်။ကျွန်
တော်ဒီငလျင်ဆိုတာတော့ဟိုဘာနာတခြားသောသဘာဝပဲလို့မျိုးက တို့တင်ခံမှန်းတစ်ချက်လို့များတဲ့သဘာဝဘေးတစ်မျိုးဖြစ်တဲ့ယာတိမရွေးပေါ့နော်ဖြစ်ပေါ်နိုင်တဲ့သဘာဝဘေးတစ်မျိုးဖြစ်တဲ့အတွက်တိတိကျကျတော့တို့တင်ခံမှန်းတစ်ချက်လို့မများဘူးတိုးတော်လေးပဲပေါ့နော်ကျွန်တော်အခုရဲ့ပိုင်းလောက်တဲ့ငလင်းမှာဆိုလို့ရှိရင်နေရာတစ်ခုထဲမှာဖြစ်ပေါ်တာမဟုတ်ပေါ့နော်ဖြစ်ပေါ်တဲ့နေရာဒါပေါ့နော်တနေရာနဲ့တနေရာမတူဘူးပေါ့အကယ်၍နေရာတစ်ခုထဲမှာဒါဒီလိုငလင်းအသေးလေးတွေဖြစ်ပေါ်တယ်ဆိုလို့ရှိရင်တော့ဒါကိုဟိုရှေ့ပြေးနေနေလာတဲ့ငလင်းလားပေါ့နော်အဲ့လိုမျိုးဆိုလို့ရှိရင်တော့နောက်ပိုင်းမှာသူကျဲအဲဒီငလင်းကြီးလာနိုင်တယ်ဆိုတဲ့အလားအလာမျိုးပြောလို့ရတယ်ခင်ဗျာအခုကတော့ဖြစ်ပေါ်တဲ့နေရာတနေရာရမဟုတ်ဘဲနဲ့ဒီမြန်မာနိုင်ငံအောက်ပိုင်းရောမြောက်ပိုင်းရောရှေ့ဘက်ပိုင်းမှာရောဒီအသေးလေးလောက်သာမျိုးဖြစ်တဲ့အတွက်ကြောင့်လို့ဒီလိုမျိုးအင်းလည်းဒါသူ့ကိုရှေ့ပြေးနေလဲပြောလို့မရတယ်လို့မျိုးပေါ့နော်ကျွန်တော်တို့အဲ့ဒီဒေတာမှာအကြီးလာနိုင်တဲ့ဆိုတဲ့ဟာမျိုးလည်းချုပ်တင်ပြောလို့မရပါဘူးခင်ဗျာ
ပြီးခဲ့တဲ့ရက်ပိုင်းတွေကမြန်မာနိုင်ငံမှာအင်အားအတင်းတင်းရှိတဲ့ငလင်းလှုပ်ခတ်မှုတွေရှိခဲ့ရမှာထူးခြားမှုအနေနဲ့ဇွန်လ5ရက်မှာတော့မနေ့အစောပိုင်း12နာရီကျော်အချိန်မှတစ်ခါနဲ့အိမ်နေမနေ့တနာရီကျော်မှတစ်ခါနှစ်ခါတိတိအင်အားအတင်းအတင်းရှိမြင်းငလင်းစက်တိုက်လှုပ်ရှားမှုရှိခဲ့ပါတယ်အဲ့ဒီပထမဆုံးလှုပ်ခဲ့တဲ့မြင်းကလေးဟာအေဝရီတိုင်းညုံတုံးမြို့ရဲ့အရှိမြောက်ဖက်ကိုးမိုင်ခန့်အကွာအနက်83ကီလိုမီတာကိုဗဟိုပြုပြီးအင်အားရေစတာစကေး 4.2 အဆင့်ရှိခဲ့ပါတယ်။ဒုတိယလှုပ်ခတ်မှုကတော့ရှမ်းမြောက်မိုင်းပြင်းမြို့အရှိမြောက်ဖက်မိုင်း20ခန့်အကွာအနက်10ကီလိုမီတာကိုဗဟိုပြုပြီးအင်အားရေစတာစကေး 3.8 အဆင့်ရှိတဲ့အင်အားအနည်းငယ်ရှိမြင်းကလင်းဖြစ်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားတာဖြစ်ပါတယ်။တည့်ရက်ထဲမှာအချိန်သိပ်မကွာပဲစက်တိုက်လှုပ်ခတ်ခဲ့တဲ့အခြေအနေလည်းဖြစ်ပါတယ်။တပတ်အတွင်းမြင်းကလေးလှုပ်ခတ်ခဲ့တာတွေကိုပြန်ကြည့်မယ်ဆိုရင်ပြီးခဲ့တဲ့မေ29ရက်ကနေဇွန်လ5ရက်မြန်မာပြည်တွင်းနေရာတချို့မှာမြင်းကလေးလှုပ်ခတ်မှုတွေစက်တိုက်ရှိခဲ့တယ်လို့အင်အားအသင့်အတင့်လည်းရှိတဲ့ငလင်းတွေဖြစ်ပါတယ်။လှုပ်ခတ်ခဲ့တဲ့မြင်းကလေးအင်အားတွေဟာ 3.2 အဆင့်ကနေ 5.4 အဆင့်ကြားရှိပါတယ်။မြန်မာနိုင်ငံမှာသခိုင်းပြည့်ရွေကျော်အပါဝင်ပြည့်ရွေအတော်များများရှိနေတဲ့အတွက်ငလျင်အန္တရာယ်များတဲ့နိုင်ငံလို့ပြောလို့ရနိုင်ကြောင်းမြန်မာနိုင်ငံမြင်းငလျင်အသင်းကအသိပေးမှုတွေကလည်းထောက်လျှောက်ရှိနေခဲ့ပါတယ်။ဘေးတိုက်အထက်အောက်တွန်းတင်နေတဲ့ပြည့်ရွေကျော်အမြောက်အများရှိပြီးတော့အင်အားကြီးငလျင်တွေလှုပ်ခတ်နိုင်တဲ့အဓိကမြင်းငလျင်ကျော်ကြီးက၅ခုရှိပါတယ်။စကိုင်းပြည့်ရွေဟာမြန်မာနိုင်ငံအထက်ပိုင်းကချင်ပြည်နယ်ပူတာကိုအနီးကနေစတင်ပြီးမုံတမပင်လယ်ခွေးအထိမြောက်ကနေတောင်အထိရှိတဲ့အရှေ့လျားဆုံးငလျင်ပြည့်ရွေကျော်ဖြစ်ပြီးတော့ဒီဒေသတွေဟာငလျင်ကြောင့်ဘေးအန္တရာယ်ကြုံရနိုင်မွေရှိတာမို့သတိထားတဲ့နေရာတွေအနေနဲ့သတ်မှတ်ထားပြီးတော့စောင့်ကြည့်မှုတွေလုပ်နေတယ်လို့ဒေါက်တာရင်မျိုးမင်းထွေးက VOA ကိုအခုလိုပြောပါတယ
်ဒီငလျင်ဆိုတာတော့အဲ့ဒီအချိန်လေးဖြစ်ပေါ်နိုင်တာမျိုးရှိတဲ့အတွက်မြေအလက်ချင်းကိုရန်အဲကြော်ကြားထားတာမျိုးရှိတယ်အဓိကမျိုးရှိနေနေလဲဆိုတော့ချင်းကျွန်တော်သခိုင်းကိုမန္တလေးကိုမိထီလာတို့သာစီရငဲချင်းပြမနာမြေကြီးတော့တောင်ကိုဖြူနဲ့ပကိုးပေါ့နော်ဒီဒေသတွေကဆိုလို့ရှိရင်သခိုင်းကျွေးဖြတ်တန်းတော်ရဲ့မျိုးကြီးတွေဖြစ်တဲ့အတွက်ကြောင့်လို့ပေါ့နော်ငလင်းလှူရှာမှုမြန်မာနိုင်ငံမှာဆိုလို့ရှိရင်မကြာခဏဖြစ်ပေါ်နေတဲ့ပြည်ကြီးတစ်ခုဖြစ်တဲ့အတွက်ကြောင့်လို့အဲ့ဒီဒေသတွေရဲ့မြန်မာနိုင်ငံအနောက်ပိုင်းကမှာဆိုလို့ရှိရင်လည်းကျွန်တော်တို့ဒီသခိုင်းရဲ့အထက်ပိုင်းဒေသတွေပေါ့နော်အဲ့ဒီမှာဆိုလို့ရှိရင်လည်းငလင်းနဲ့ပတ်သက်ပြီးတော့တတိယဒီထိုင်နေတဲ့အမြဲတမ်းငလင်းနဲ့ပတ်သက်တဲ့အစီအစဉ်ကိုဟုတ်စုတာတွေရှိတဲ့ဆိုတဲ့ဟာမျိုးပညာပေးမျှဝေတာမျိုးတွေတော့ရှိပါတယ်ခင်ဗျာ
လက်ရှိမှာဆေးရနာတိမ်မှုကြာမတိမငိမ်ဖြစ်နေခြင်းမို့ငလင်းတွေနဲ့ပတ်သက်ပြီးတော့မှန်မှန်ကန်ကန်ခမန်းမှုနဲ့အသိပညာပေးတာတွေဆက်လုပ်ဖို့အကန့်အသတ်တွေရှိနေတယ်လို့ပြင်ပငလင်းပညာရှင်တွေဘက်ကထောက်ပြပြောဆိုမှုတွေရှိပါတယ်ရှင်
ဒါတော့တဘာဝဘေးဒဏ်ဆိုင်ရာဆောင်းရန်ရှောင်းရန်သတိထားဖွယ်တွေကိုမမျှတစင်အောင်ပြောပြပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့စစ်ကောင်စီနဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီချငင်းချမ်းရေးဆွေးနွေးပွဲအကြောင်းကိုတင်ပြထားတဲ့သတင်းထောက်မှတ်စုမြန်မာပြည်တွင်အိုးအိမ်စွန့်ထွက်ပြေးနေရသူတွေအတွက်လူသားချင်းစာနာမှုအကူအညီပေးနိုင်မယ့်အလားအလာတွေကိုစူးစီးတင်ပြထားတဲ့အပတ်စဉ်စီးပွားရေးအစီအစဉ်တို့ကိုတင်ပြပေးဖို့ရှိပါတယ်ရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါရမရှင
်။အရင်တော့မကြုံခဲ့ဘူးတဲ့အချိန်တွေကိုကြုံနေရတယ်လို့ကုလသမဂ္ဂနိုင်ငံတကာရွှေ့ပြောင်းနေထိုင်မှုသုံးသပ်ရေးဆွေးနွေးပွဲမှာအမေရိကန်နိုင်ငံသားအေးဝင်ကြီးအန်ထိုနီဘလင်ကင်ကကြေညာလိုက်ပါတယ်။ဒီနေ့ကမ္ဘာတစ်ဖွမ်းမှာရွှေ့ပြောင်းနေထိုင်သူ65သန်းကျော်ရှိပါတယ်။ဒုတိယကမ္ဘာစစ်ကလေးရဆိုရင်ဘယ်ကာလထက်မဆိုများပါတယ်။စိတ်ချလုံခြုံမှုနဲ့အခွင့်အလမ်းကိုရှာဖွေဖို့လူတွေကအိမ်တွေကနေထွက်ကြပြီးဘေးအန္တရာယ်များလှတဲ့ခီးကိုနှင်ကြတဲ့အခါ ီလိုရွှေ့ပြောင်းသွားလာကြတာပိုပြီးစိတ်ချလုံးကျုံအောင်စနစ်တကျဖြစ်အောင်အဖွဲ့အစည်းနဲ့ကျင့်သုံးပိုင်းလိုအတိတ်ပဲရတဲ့ institution တွေနဲ့တိုင်းပြည်တွေကအတူတကွအလုပ်လုပ်ကြဖို့အရေးကြီးပါတယ်လို့ဝန်ကြီးဘလင်ကန်ကအလေးထားပြောသွားပါတယ်ရွှေ့ပြောင်းနေထိုင်တာအပေါ်စီမံခန့်ခွဲရေးအားနည်းတဲ့သူတွေကိုအကာအကွယ်ပေးရေးဆိုင်ရာဘုံချင်းကပ်ပုံတရက်ရရှိရေးဟာတကဘာလုံးဆိုင်ရာရွှေ့ပြောင်းနေထိုင်မှုတရားဝင်သဘောတူညီချက်ရဲ့ရည်ရွယ်ချက်ဖြစ်ပါတယ်ဒီသဘောတူညီချက်ဟာကုလသမဂ္ဂရဲ့ထောက်ပံ့ကူညီအားပေးမှုအောက်မှာအစိုးရတွေကြားပထမဆုံးညှိနှိုင်းသဘောတူညီချက်ဖြစ်ပါတယ်နိုင်ငံတကာရွှေ့ပြောင်းနေထိုင်ခြင်းဆိုင်ရာကိစ္စရပ်တွေအလုံးအကျုံးဝင်ခြုံငုံစဉ်းစားခဲ့တဲ့သဘောတူညီချက်လည်းဖြစ်ပါတယ်လူအခွင့်အရေးလူသားကုန်ကြီးပွင့်လင်းမြင်သာမှုနဲ့နိုင်ငံတော်အချုပ်အခြာအာဏာတွေပေါ်မှာအခြေအမြစ်ကျကျတည်ထားတဲ့ရွှေ့ပြောင်းနေထိုင်မှုဆိုင်ရာမူဝါဒတွေဖြစ်လာအောင်အမေရိကန်ပြည်ထောင်စုကကြိုးပမ်းနေပါတယ်လို့ဘလင်ကန်ကပြောပါတယ်။အရက်ဖက်အဖွဲ့အစည်းတွေအစိုးရတွေပုဂ္ဂလိကကဏ္ဍကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့တွဲဖက်ဆောင်ရွက်ဖို့ကျွန်တော်တို့ကကတိကဝတ်ပြုထားပါတယ်။ဘာကြောင့်လဲဆိုတော့တနိုင်ငံနဲ့ဖြည့်ရှင်းလို့မရနိုင်တဲ့စိန်ခေါ်ချက်ဖြစ်လို့ပါလို့ဝန်ကြီးကဆိုပါတယ်။သဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့အနောက်ကဘာတိုင်းပြည်အတော်များများဟာဖိနှိပ်မှုအောက်ကနေထွက်ပြေးလာကြတဲ့သူတွေကိုတရားဝင်ဥပဒေအဆင့်အတန်းပေးပြီးဝန်ဆောင်မှုတွေနဲ့သူတို့ရဲ့ကလေးတွေပညာသင်ကြားနိုင်အောင်ဆောင်ရွက်ပေးခြင်းအပြင်ဒီလမ်းကိုဥဆောင်နေကြပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အုပ်စုတွေဟာရာသီဥတုနဲ့ဆက်ဆက်ဖြစ်ပေါ်လာတဲ့ဘေးအန္တရာယ်တွေကြုံရပြီးတဲ့နောက်ပိုင်းပံ့ပိုးကူညီခဲ့ကြပါတယ်။ခံနိုင်ရည်ရှိရှိရှောက်လှမ်းကြရမှာဒေသခံတာဝန်ရှိသူတွေကိုလက်ကျင့်ပညာပေးကြပါတယ်။ရာသီဥတုအကြအတဲကြောင့်ရွှေ့ပြောင်းနေထိုင်ရလောက်အောင်အချင်းချောက်ခံနေရတဲ့ရရွာအတိုက်အဝန်းတွေကိုရွှေ့ပြောင်းနေထိုင်ရမှာအသားကျစေဖို့ကူညီကြပါတယ်ရရှိပြီးသားတိုးတက်မှုတွေအပေါ်မှာဆက်လက်တိုးတက်အောင်အမေရိကန်ပြည်ထောင်စုကမိဖက်တွေနဲ့နီနီကပ်ကပ်အလုပ်လုပ်သွားပါမယ်ဇွန်လမှာကျင်းပမယ့်အမေရိကတိုက်ထိပ်သီးညီလာခံမှာကျွန်တော်တို့ရဲ့ကဘာပဲချမ်းမှာကြုံတွေ့နေရတဲ့ပုံမှန်မဟုတ်တဲ့ရွှေ့ပြောင်းနေထိုင်မှုမျိုးအပေါ်တုံ့ပြန်ကြရမှာကျွန်တော်တို့ဆက်လက်ပူးပေါင်းတုံ့ပြန်သွားကြပါမယ်လို့ဝန်ကြီးဘလင်ကန်ကပြောပါတယ်။ဘာကြောင့်လူတွေကသူတို့ရဲ့အိမ်တွေကိုစွန့်ခွာပြေးခဲ့ကြတာလဲဆိုတာကိုကင်တွယ်ဖို့ပုံမှန်မဟုတ်တဲ့ရွှေ့ပြောင်းနေထိုင်ကြတဲ့အကြောင်းအရင်းမြစ်တွေအပေါ်မှာကျွန်တော်တို့လှုပ်ဆောင်နေပါတယ်။အဲ့ဒီအကြောင်းအရင်းတွေထဲမှာစီးပွားရေးအခွင့်အလမ်းကင်းမဲ့မှုမလုံခြုံမှုအကျင့်ပြတ်ချစားပြီးဖိနှိပ်လိုတဲ့အုပ်ချုပ်ရေးရာသီဥတုနဲ့ဆက်ဆက်တဲ့အရေးပေါ်အခြေအနေတွေပါဝင်ကြပါတယ်လို့ဘလင်ကန်ကဆိုပါတယ်။ဒီနှစ်မှာယာယီလုပ်သားဗီဇာ 9,000 ကျော်ထပ်တိုးပြီးချထားပေးတာအပါအဝင်ရွှေ့ပြောင်းနေထိုင်တာတရားဝင်ဖြစ်ဖို့ဥပဒေလမ်းကြောင်းကိုလည်းအမေရိကန်ပြည်ထောင်စုကချက်ပေးနေပါတယ်။မိသားစုပြန်လည်ပေါင်းစုံရေးအစီအစဉ်ကိုလည်းချဲ့နေပါတယ်။ကမ္ဘာတဝန်းကဒုက္ခသည်တွေနဲ့အားနည်းတဲ့ရွှေ့ပြောင်းနေထိုင်သူတွေကိုပံ့ပိုးပေးနေပါတယ်။ကမ္ဘာတဝန်းမှာစိတ်ချပြီးစနစ်တကျနဲ့လူဆန်နဲ့ရွှေ့ပြောင်းနေထိုင်ရေးဖြစ်ပေါ်ဖို့အတွက်အမေရိကန်ပြည်ထောင်စုကဆက်လက်ဆောင်ရွက်ပါမယ်။ရွှေ့ပြောင်းနေထိုင်ကြသူတွေနဲ့ပဲတိဆောက်ကြွယ်ဝလာခဲ့တဲ့နိုင်ငံဖြစ်တဲ့အတိုင်းဒီကိစ္စဟာကျွန်တော်တို့နှလုံးသားထဲမှာအထူးသဖြင့်ရှိနေပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်။ဒါရရှင်တို့ခုနားဆင်ခဲ့ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်တာဖြစ်ပြီး VOE ရဲ့အပေါ်မဟုတ်ချောင်းသိစေအပ်ပါတယ်ရှင်။ဒါရရှင်တို့ခုနားဆင်နေကြရတဲ့ VOE မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနစ်မနေ့ခင်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24.50 နဲ့လိုင်းလမ်မီတာ190တို့ကနေမနေ့9နာရီအထိဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
်။VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်ပြည့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာပ ဖော်ပြထားပါတယ်ရှင်။ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်ဗျာသောတာရှင်များရှင် VOA American အသံရဲ့2022ခုနှစ်ဇွန်လ9ရက်အင်ကာနေ့မနက်ခင်းစီစဉ်တွေကိုလှိုင်းဒိုမီတာ24.50MHz လှိုင်းလမ်းမီတာ190ဒုက္ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းစီစဉ်မှာတော့သတင်းတောက်မှတ်စုကိုအရင်ဆုံးနားဆင်ချင်ရမှာဖြစ်ပြီးဒီနောက်မှာတော့
ပြည်ထက်ကအထူးစစ်ကျော်သူတို့ကတွေ့တဲ့ဟိုပေါ့ခြံရိတ်ခါများတယ်ဆိုရင်သူကပီဒီအရိတ်ခါလို့ပြောလို့ဆိုဆွဲပြီးမီးရှို့တယ်ဆက်ပြီးတယ်ဆိုတော့လေ
ဒါတော့အပတ်စဉ်စီးပွားရေးအစီအစဉ်မှာနားဆင်ကြရပါမယ်ရှင်။ဒီနောက်မှာတော့ဘလော့ဂါတွေပြောသမျှသက်တမ်းရောင်သတင်းလွှာအစီအစဉ်တို့ကိုလည်းနားဆင်ကြရပါမယ်။အခုရင်ဆုံးတော့သတင်းထောင်မှတ်စုအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမြင့်အောင်လှိုင်နဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီတို့ငင်းချမ်းရေးတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဝါအနေနဲ့နိုင်ငံကနေခွဲထွက်မှာမဟုတ်ဘူးလို့လည်းထပ်ပြီးတော့ကတိပြုခဲ့ပါတယ်။သတင်းထောင်မှတ်စုအစီအစဉ်ကိုတော့ကုသညွန်ဦးတင်ဆက်ထားပါတယ်ရှင်။
ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီတို့ဒီသတင်းပတ်ထဲမှာညီနေရေးတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဝါအနေနဲ့နိုင်ငံကနေခွဲထွက်မှာမဟုတ်ဘူးလို့ထပ်မံကြေညာပြုခဲ့တယ်လို့တခြားပြည်နယ်တွေနဲ့ဒန်းတူဝါပြည်နယ်ပေါ်လာရေးအတွက်လည်းနှစ်ဖက်ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။သတင်းတောက်မှတ်စုအနေနဲ့ရန်ကုန်ကနေပြီးတော့ရေးသားပေးဖို့ပါတယ်။ကျွန်တော်တားညဦးပြောပြမှာပါ။ပြည်တွင်းလက်နက်ကိုင်ပြိပခါတွေခြုံငင်းကိုလက်တွေ့ကြကြကောင်းတဲ့ဖော်ဖို့လိုအပ်တဲ့အတွက်တိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေကခေါင်းဆောင်တွေကိုဆွေးနွေးဖို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဖိတ်ခေါ်ခဲ့ပါတယ်။ညီနေစနုပွဲကိုတက်ရောက်ဖို့လက်နက်ကင်10ဘွဲကအကြောင်းပြန်ထားပြီးတော့မေလ20ရက်နေ့ကစပြီးတော့တပ်ဖွဲ့ချင်းစီနဲ့စတင်တွေ့ပါတယ်။ဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ရဲ့ဒုတိယဥက္ကဋ္ဌဦးလောရာကူတို့ဦးဆောင်တဲ့နှစ်ဖက်အဖွဲ့ဟာမေလ30ရက်နေ့ပြီးခဲ့တဲ့တနင်္ဂနွေနေ့လုံကနေပြီးတော့ပြင်းထန်ရေးသားမှာတွေ့ဆုံပါတယ်။ဒီတွေ့ဆုံမှုမှာဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကငင်းညာရေးတိုင်းပြည်တည်ဆောက်ရေးပညာရေးကျန်းမာရေးလုပ်ငန်းတွေပူးပေါင်းဆောင်ရွက်ရေးစတဲ့အခြေအနေတွေပြင်ပါတီဆိုဒီမိုကရေစီစနစ်ကျင့်သုံးရေးဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။ UWSP ဘက်ကတော့နိုင်ငံတော်ပြိုကွဲစီဖို့နိုင်ငံတော်ကနေပြီးတော့ခွဲထွက်တာကိုလုံးဝပြုလုပ်မှာမဟုတ်ပဲနဲ့နိုင်ငံတော်ကာကွယ်ရေးနဲ့တန်တမာရေးကလွဲပြီးတော့ကိုယ်ပိုင်စီမံအုပ်ချုပ်သွားမယ်ဆိုပြီးထုတ်ပြန်ပါတယ်။ဘလို့အစိုးရပဲတက်တက်ဗမာတိုင်းရင်းသားတွေရဲ့ပြည်တွင်းရေးဖြစ်တယ်လို့သုံးနှုန်းဖော်ပြတယ်လို့ပြိပခါတွေကိုတက်ဆိုင်သူတွေတွေ့ဆုံဆွေးနွေးအဖြစ်ရှာဖို့ကိုလည်းတိုက်တွန်းထားပါတယ်။တဖက်တွစ်ဆုံနာနဲ့ပတ်သက်ပြီးတော့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းကနေပြည်တော်မှာဇွန်လ10ရက်နေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းခုလိုပြောပါရယ
်ဒီဝါကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်နဲ့ပတ်သက်ပြီးတော့ကြာကျွန်တော်တို့ပြောခဲ့တာတော့ကိုပိုင်အုပ်ချုပ်ခွင့်ရဒေသဆိုရင်ဘလောက်နဲ့ဖွဲ့စည်းရမလဲကိုပိုင်အုပ်ချုပ်ခွင့်ရတိုင်းဆိုရင်ခရိုင်ဘယ်နှခုပါမလဲဒါတွေကန့်သတ်ချက်တွေပေါ့လေဒါတွေကအခြေခံဥပဒေထဲမှာမပါဝင်မဲ့အခြေခံဥပဒေကိုမူလရေးဆွဲခြင်းဆိုတာကျွန်တော်တို့အခြေခံဥပဒေရေးဆွဲခြင်းမှာဆွေးနွေးခဲ့တဲ့အချက်လက်တွေအခြေခံအချက်လက်တွေမှာပါပြီးသားဖြစ်တယ်ဒီရပေါ်မှာမူတည်ပြီးတော့ကျွန်တော်ကဆောင်ရွက်ရတာဖြစ်တယ်ကျွန်တော်တို့အနေနဲ့ကတော့ဒီမိုကရေစီနဲ့ဖက်ဒရယ်ကိုအခြေခံတဲ့ပြည်ထောင်စုစနစ်ကိုကျွန်တော်တို့သွားမှာဖြစ်တယ်အဲ့ဒီကိုသွားမှာဖြစ်တဲ့အကြောင်းမလို့ကျွန်တော်တို့အနေနဲ့ကဒီလိုသွားပြီဆိုလို့ရှိရင်အခြေခံဥပဒေပြင်ဆင်စရာရှိရတယ်ကိုပြင်ဆင်ရမယ်ဆိုတာကိုကျွန်တော်တို့မူဝါဒအနေနဲ့ကကျွန်တော်တို့ကတတ်မတော်အနေနဲ့သဘောတူပြီးဖြစ်တယ
်ဝါပြည်နယ်နဲ့ပတ်သက်ပြီးတော့အခုသွားနေတဲ့ပုံစံထက်ကိုပိုပြီးတော့မြင့်တဲ့ပုံစံမျိုးပေးနိုင်ဖို့မူဝါဒဖြစ်သဘောတူထားပြီးဖြစ်တယ်လို့လည်းဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်အောင်စုတည်ဆောက်ရေးမှာသဘောတူညီခဲ့ကြတယ်လို့ဆွေးနွေးပွဲကိုပါဝင်တက်ရောက်ခဲ့တဲ့လာရှိုးဆက်ဆံရေးယုံတာဝန်ခံဦးညီရန်က VOA ကိုရှင်းပြပါတယ
်ဒီဒီမိုကရေစီနဲ့ဒီဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်အောင်စုတည်ဆောက်ရေးအတွက်ကျွန်တော်တို့ဒီဆွေးနွေးခဲ့တယ်ပေါ့အဲ့ဒီချက်နဲ့ပတ်သက်ပြီးမှကျွန်တော်တို့လည်းသဘောတူပါတယ်ဆောက်ခံပါတယ်နော်အဲတခြားနိုင်ငံသားပြည်နယ်နဲ့အစင်းနှံကြိုတဲ့ဒီဝပြည်နယ်တည်ထောင်ဖို့အတွက်ဆိုတော့လည်းကျွန်တော်တို့ဒီဆွေးနွေးခဲ့ပါတယ်နော်ဒါကလည်းကျွန်တော်တို့at the same site တောင်းဆိုလာခဲ့တဲ့တောင်းဆိုချက်ပဲနိုင်ငံရေးကြီးမှချက်တစ်ခုပဲเนา
ะစစ်ကောင်စီနဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP တို့၃ရက်တာဆွေးနွေးညှိနှိုင်းချက်တွေအရသဘောတူညီချက်တွေကိုလည်းအတည်ပြုလက်မှတ်ရေးထိုးခဲ့တယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ပါတယ် UWSP ဝါပြည်သွေးစည်းညီညွတ်ရေးပါတီဟာတိုင်းသားလက်နက်ကိုင်အဖွဲ့တွေထဲမှာအင်အားအကြီးဆုံးအဖွဲ့ဖြစ်ပြီးတော့ NCA အပြည့်အစားချုပ်လက်မှတ်ရေးမထိုးထားတဲ့အဖွဲ့လည်းဖြစ်ပါတယ်စစ်ကောင်စီနဲ့ညီညာရေးတွေ့ဆုံဆွေးနွေးခဲ့တဲ့ဒီဆွေးနွေးပွဲမှာအရင်ကထက်တိုးတက်တဲ့လက္ခဏာတွေ့ရတယ်လို့နိုင်ငံရေးလှစ်လာသူဦးတန်းစုနိုင်ကမှတ်ချက်ပေးပါရယ်။
ဟိုအရင်တော့က
วันนี้ตัวพี่รู้ยังยังที่ชาวอีกเพื่อนก็เนาะคุณยูยาพี่รู้ว่าสุนีรู้ว่าตัวพี่รู้ว่าน่าท้องพี่รู้บ้ามาเปลี่ยนสุนีมุ่งชีวิตรู้เปลี่ยนใจอะไรคุณพ่อก็รู้เปลี่ยนสุนีมุ่งจะต้องเดียร์ชีวิตอันเจ้ารู้เอร่ากันยังอะไรสารุสินที่พ่อคุณชมว่าก็รู้จะต้องเดียร์ตัวเดียร์เล็กหน้าเวลูฉันพี่อะไรดีลูกสาวมีความพยายามนี่ได้ก็
สิ่งที่เนี่ยจะรู้เอสเอจาร์เนี่ยจะมีบริบูการีชิบงเนี่ยจะรู้ว่าล่ะจ้าจังเชลเล่ไม่ใช่บุญสุราจันโอมันซาลุยาบาร์สิ่งที่เนี่ยจะรู้เอสเอจาร์เนี่ยจะมีบริบูการีชิบงเนี่ยจะรู้ว่าล่ะจ้าจังเชลเล่ไม่ใช่บุญสุราจันโอมันซาลุยาบาร์สิ่งที่เนี่ยจะรู้เอสเอจาร์เนี่ยจะมีบริบูการีชิบงเนี่ยจะรู้ว่าล่ะจ้าจังเชลเล่ไม่ใช่บุญสุราจันโอมันซาลุยาบาร์สิ่งที่เนี่ยจะรู้เอสเอจาร์เนี่ยจะมีบริบูการีชิบงเนี่ยจ
ော့မေးခွန်းထုတ်ဆရာတော့ဖြစ်ပါတယ်။နိုင်ငံရေးပါတီတွေနဲ့တိုင်းသားပါတီတွေမပါဝင်မဲနဲ့စီးရီးအင်အားစုတွေကသာဖိတ်ခေါ်ဆွေးနွေးနေတဲ့ပေါ်ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ် SNLD ဥက္ကဋ္ဌဦးဆိုင်ညွန့်လင်ကသူ့ရဲ့အမြင်ကိုခုလိုပြောပါတယ်
။နိုင်ငံရေးပါတီတွေကဘာမှသုံးမွေပါဘူး။မနေ့တနေ့ကပဲကျွန်တော်ပါတီကွန်ဂရက်မှာတော့မေးခွန်းပြောခဲ့ပါတယ်။အခုကစီးရီးပဲစီးပေါ်ပြီးတားကျနေတယ်။ဟုတ်အလုံးနိုင်ငံတော်စီးရီးနဲ့ပဲတိဆောက်တော်မူဖြစ်နေတယ်။ဒါကကောင်းတဲ့လားလားမဟုတ်ဘူး။သူကလည်းဘာမှတန်နိုင်လက်တွေ့လက်တွေ့အခြေအနေအဲ့လိုဖြစ်နေတာပေါ့နော်။ဆိုတော့အဒီကတော့ EU တို့ပေါ့ ERO လို့ခေါ်လား EU လို့ခေါ်လား။အဲ့ဒီအဲနာလည်းနဲ့ကရင်ဖွဲ့နေတယ်ကတော့တည်လည်းကိုလူကြတာပေါ့နော်။ဒါကခုဘက်ကလည်း CEO နဲ့ဒီဘက်ကလည်း CEO ပဲဒီတဘောတရားပါပဲ။ကျွန်တော်ကအဲ့လိုပဲမြင်ပါတယ်။
မြန်မာနိုင်ငံကြီးကတော်မြင့်များမှာစစ်ကောင်စီတပ်တွေနဲ့တန်းသားလက်နက်ကင်အဖွဲ့တွေပြည်သူ့ကာကွယ်အဖွဲ့တွေကြားလက်နက်ကင်ပြိပခါတွေရှိနေတဲ့အချိန်မှာတန်းသားလက်နက်ကင်ခေါင်းဆောင်တွေနဲ့စစ်ကောင်စီကညီညွတ်တွေ့ဆုံဆွေးနွေးနေတာဖြစ်ပါတယ်။ညီညွတ်ဆွေးနွေးပွဲနဲ့ပတ်သက်လို့ရလဒ်တွေထွက်ပေါ်လာအောင်ဆွေးနွေးတော့မှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကပြောထားပါတယ်
။နိုင်ငံတိုင်းနိုင်ငံတိုင်းမှာဒီမိုကရေစီစနစ်ကျင့်သုံးတယ်ဖက်ဒရယ်စနစ်ကျင့်သုံးတယ်ဆိုတာကတပုံစံနဲ့တခြားထဲတော့မရှိပါဘူး။ဘယ်နိုင်ငံမှတပုံစံနဲ့တခြားထဲမရှိဘူး။ကျွန်တော်တို့နိုင်ငံရဲ့သမိုင်းကြောင်းလူမျိုးရေးကျွန်တော်တို့နိုင်ငံရဲ့နော်ဒီမျိုးရဲ့အခြေအနေပြီးရင်ပတ်ဝန်းကျင်အခြေအနေပေါ်မှာလိုက်ပြီးကျွန်တော်တို့ကတင့်တော်တဲ့အကောင်းဆုံးဖြစ်တဲ့ပုံစံကိုကျွန်တော်တို့တိဆောက်အောင်ဖြစ်တယ်အကောင်းဆုံးဖြစ်တဲ့ပုံစံကိုကျွန်တော်လုပ်ရမှာဖြစ်တယ်အဲ့လိုလုပ်ဖို့အတွက်ဆွေးနွေးညှိနှိုင်းအဖြေရှာတာဖြစ်တယ်ခုလုပ်နေကြတာဒီအဲ့လိုမျိုးလုပ်နိုင်ဖို့အတွက်ဆွေးနွေးညှိနှိုင်းအဖြေရှာတာပဲဖြစ်တယ
်ညီနေဆွေးနွေးပွဲကိုတယောက်ဖို့အကြောင်းပြန်ထားတဲ့လက်နက်ကင်ဆေးပွဲရှိပြီးတော့မေလ20ရက်နေ့ကစပြီးတော့တပွဲချင်းစီနဲ့စပြီးတွေ့ဆုံခဲ့ပါတယ်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS မူပြစ်ပါတီ NMSP နဲ့ကီယန်မျိုးသားစီယုံကီယန်မျိုးသားလူမျိုးကြီးတက်မတော်ညီညာရေးကောင်စီ KNU KNLA PC တို့နဲ့တဖွဲ့ကိုတုံ့ရတာဆွေးနွေးခဲ့ပြီးပါပြီ။ဝါပြည်သွေးစီညီညွတ်ရေးပါတီနဲ့လည်းဒီသတင်းပတ်ထဲမှာတွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းဒီသတင်းပတ်အတွက်သတင်းတော်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါရခင်ဗျာ။ကျွန်တော်သားညူပ
ါ။အပတ်စဉ်သတင်းတောင်မှတ်စုအစီအစဉ်ကိုကိုသားညို့ဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ခဲ့တဲ့သတင်းတောင်မှတ်စုအစီအစဉ်အပြင် VOA ကနေထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတော့ကျမတို့ရဲ့ website ဆာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းလာရောက်ကြည့်ရှုဖတ်ရှုနိုင်ကြပါတယ်ရှင်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စီးပွားရေးအစီအစဉ်ကိုနားဆင်ကြရအောင်ပါ။မြန်မာပြည်သူတွေကိုလူသားချင်းစာနာမှုအကူအညီတွေခွဲခြားဆက်ဆံမှုမရှိပေးရနိုင်ရေးအာဆီယံရဲ့ကြိုးပမ်းမှုကိုဆက်လက်အားပေးထောက်ခံမယ်အကြောင်းအမေရိကန်အာဆီယံအထူးထိပ်သီးအစည်းအဝေးအပြီးပူရဲကြီးညာအချက်မှဖော်ပြပါတယ်။နိုင်ငံရေးအချက်အလက်ကြောင့်အသက်မွေးဝမ်းကြောင်းအလို့အကန့်တွေဆုံးရှုံးရပြီးစစ်ရှောင်နေကြရသူတွေအတွက်စာနာမှုအကူအညီရဖို့ကလည်းတိတ်ကိုအရေးကြီးနေပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာရှင်။ဆီယနာတိမ်ပြီးနောက်မှာစိုက်ပျိုးထုတ်လုပ်ရေးလုပ်ငန်းတွေထိခိုက်ရသလိုပုံမှန်ရောင်းဝယ်မှုအခြေအနေမျိုးလည်းမဟုတ်တော့ဘူးလို့ချင်းပြည်နယ်ကအကူအညီပေးနေသူတို့က VOA ကိုပြောပါတယ်
။ပြတ်ကအထိုးစစ်ကျော်သူတို့ကတွေ့တဲ့ဟိုပါပေါ့။ဆန်ရိတ်ခါများတယ်ဆိုရင်သူကဟော PDF ရိတ်ခါလို့ပါလို့လို့ဆွဆွဲပြီးမိရှုတယ်ဆက်စီးတယ်ဆိုတော့လေ။အာတောင်သူတွေကအဲရကိုသူတို့ရတဲ့စကားတွေပဲမထားရတော့ဘူး။အလုံးထုတ်ပြီးရောင်းကြတာများ
ဒါပြင်ကြီးရွာတွေမှာစစ်တပ်နဲ့ PDF ကြတိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေကြရသူတွေဟာတပိုင်းတနိုင်ကူညီပေးနေသူတွေကိုအားထားနေကြရပါတယ်။
လောလောဆယ်မှာတော့တောင်သူတွေထံကစံနဲ့စီဝဲလို့ရနိုင်နေသေးပေမဲ့လေပြပကသွင်းကုန်တွေရဖို့ကတော့ခက်သွားပြီလို့ကလေးမျိုးကအခုညီပေးနေသူကပြောပါတယ်။အာဒီကွက်မှာတော့အခုဆန်ကဟိုဗျလွယ်သေးတယ်ဝဲသားအဲ့ဒီကျောင်းဝယ်မှုဆိုရင်ဒီ
ဆိုတော့နှစ်ဆယ်ရှစ်ပြည်သားဝေကူငါးတောင်းခွနထောင်900နဲ့ဝယ်လို့ရတယ်ဝယ်လို့ရပါတယ်တန်ပေါ့ဗျာဒီလဲတောင်သူတွေတင်းတင်းတော့ဝယ်လို့ရတယ်ပြန်လာတော့မလွယ်တော့ဘူးဗျဆစ်ဆောင်တွေကိုအခုညီပေးနေသူအများစုကအလှူရှင်တွေကိုအဓိကအားထားကြရပါတယ်နေမြေဒေသအခြေအနေကြောင့်ရန်ပုံငွေရှိနေလဲအခုညီပေးနိုင်ရေးကမသေးကြတဲ့အခြေအနေလို့လဲသူကပြောပါတယ်ဟိုထားနိုင်တော့အလောက်ကနေနေဝင်ဝင်ကြည့်တာန
ရေကြီးရဲ့ဟိုချင်းတူပြီးဆက်ရလာတော့ဘာလို့လောက်ရတော့အဲခေါင်းစံလေးနဲ့ကြီးသွေးတွေကျလာပေါ့ဒါကြမခိုင်းအပေါ်ထားမယ်ဆိုလည်းသူတို့အဲ့လိုတွေကြည့်ရင်ဟိုဖြက်စည်းတဲ့သိုးသေးလာတာတွေပါရှိတယ
်ဒါကတော့ချင်းပြင်းတဲ့ဘက်ကအခြေအနေဖြစ်ပါတယ်တိုက်ပွဲတွေနဲ့အတူဆစ်ဆောင်အများပြားလည်းရှိနေတဲ့ကရင်နဲ့ကယားပြည်နယ်တွင်မှလည်းအကူအညီပေးရေးလုပ်ငန်းတွေမှာအခက်အခဲတွေရှိနေပါတယ်။ AAC မဟာမိတ်အဖွဲ့ရဲ့ဦးဆောင်တာဝန်ခံကိုရဲမင်းကလက်ရှိအကူအညီပေးနေရတဲ့အခြေအနေကို VOA ကိုအခုလိုပြောပါတယ
်။ဟုတ်ကဲ့ဝင်းတိကခဲကတော့ကျွန်တော်ဒီဆစ်ဆောင်ပစ္စည်းပို့တဲ့ကမ္ဘာဒီကျွန်တော်တို့ဖိုင်းအောင်ဒီမှာဒီသားလူစင်လေးပြပရောက်လူစင်လေးကဒီလိုလူတန်းကြတာပေါ့နော်လူတန်းကြတဲ့ဟာဒီမှာအဲကျွန်တော်ပစ္စည်းတွေအခုလိုအပ်တာတွေလည်းဝယ်ဖြည့်တာတွေရှိတယ်တချို့ကလည်းအစင်းနဲ့ဝယ်ပြီးတာတွေရှိတယ်အဲပြီးတော့ဟိုအဓိကကတော့ဒီကားကားပေါ့နော်ကားကားကတော့အဲဒီလိုမျိုးအဖွဲတွေကဝိုင်းဝန်းပြီးတော့သူ့ပေါင်းစိုက်ထုတ်ရတာတွေပြီးတော့ကျွန်တော်တို့အဖွဲရံပုံတွေကနေကားကားတွေထုတ်ရတယ်အဲ့လိုမျိုးပါပဲအရင်ကြီးဟိုပါတော့မရှိပါဘူးအဓိကခိုင်းဘက်ကတော့အစဉ်ပြေနေတဲ့အနေအထားမှာရှိပါတယ်အဓိကနေဆက်ရောက်သွားတဲ့ချိန်မှာတစ်ဖက်ဒီမှာပြည်တွင်းကိုတင်းမာပို့ဖို့ရမှာပဲအခက်အခဲရှိတာပေါ့နော်အပြင်နောက်တစ်ချက်ကခုနကကျွန်တော်ပြောသလိုပဲဒီအတွင်းထဲကိုဒီအတွင်းထဲမှာပြင်းပြပို့ခြင်းလေးပို့ပြီးတော့အခက်အခဲဖြစ်လေးပြီးပို့ပြီးတော့ဒီနောက်ချက်တာတိမှုတွေဖန်ဆင်းမှုတွေကြုံရလေပဲပေါ့နော
်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးစစ်ကောင်စီရဲ့ပြည်ထောင်စုဝန်ကြီးဦးကိုကိုလှိုင်တက်ရောက်ခဲ့တဲ့မေလ6ရက်နေ့ဆွေးနွေးပွဲမှာတော့ကရင်ကရစကိုင်းအပါအဝင်ဒေသ5ခုကိုပေးဖို့ကနဦးရထားတဲ့အကြောင်းအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားဒုတိယဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးပရတ်ဆိုခွန်ကပြောဆိုထားပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာကလည်းမြန်မာနိုင်ငံတွင်စာနာထောက်ထားမှုအကူအညီပေးရမှာပါဝင်ဆောင်ရွက်နေသူအလုံးလုံခြုံစိတ်ချရပြီးအဟံအတားမရှိဆောင်ရွက်နိုင်ဖို့အရေးကြီးကြောင်းကြေညာချက်ထုတ်ပါတယ်။AAC မဟာမိတ်ဖွဲ့ရဲ့ဦးဆောင်တာဝန်ခံကိုရဲမင်းကတော့စာနာမှုအကူအညီတွေပို့ဆောင်ရေးမှာအခက်အခဲရှိတယ်လို့ပြောပါတယ်
။ဟုတ်ကဲ့အခက်အခဲကတော့ကျွန်တော်တို့ဒီစစ်ဆောင်တွေကမြန်မာဘက်ချမ်းမှာပဲရှိတာလေ။ရှိတော့ကျွန်တော်တို့ဒီထိုင်းနိုင်ငံဘက်ကတော့စစ်ကြီးတည်လာတဲ့လမ်းကြောင်းမှာတိတ်ပြတနာမရှိဘူး။ဒါပေမဲ့နေဆက်ရောက်တဲ့အခါမှာအဲကျွန်တော်တို့ဒီတစ်ဖက်မြန်မာပိုင်နယ်ထဲကိုဒီတောင်ရင်မြစ်ကိုဖြတ်ကူပြီးတော့ပို့လာတော့အပြည့်အဝဒီတန်လင်းကြီးကိုဖြတ်ကူးပြီးတော့ပို့လာတော့မှကြတော့အခက်အခဲတွေအများကြီးရှိတာပေါ့
မြန်မာနိုင်ငံတွင်းလူသားချင်းစာနာမှုအကူအညီတွေပေးအပ်နိုင်ရေးအတွက်အာဆီယံဘက်ကစစ်ကောင်စီနဲ့ဆွေးနွေးခဲ့တယ်လို့ပဲမလေးရှားနိုင်ငံခြားရေးဝန်ကြီးကလည်း NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့ဆွေးနွေးပါတယ်စာနာမှုအကူအညီတွေဟာပွင့်လင်းမြင်သာမှုရှိရေးအရေးကြီးတာကိုနှစ်ဖက်တသဘောတည်းရှိတယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးဆာဖူဒင်အဗ်ဒူလာကပြောပါတယ်
We cannot have only the junta doing
လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေကိုစစ်အာဏာပိုင်တွေနဲ့ပဲလုပ်လို့မဖြစ်ပါဘူး။နိုင်ငံတကာအတိုင်းအဝိုင်းကအခိုင်အမာပါဝင်ဖို့လဲမလေးရှားကအစိုးပြုထားပါတယ်။အကောင်းဆုံးကတော့ကုလသမဂ္ဂရဲ့ကြီးကြပ်မှုအောက်ကဆောင်ရွက်ဖို့ပါလို့မလေးရှားနိုင်ငံဆိုင်ဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်။မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးစင်တာ CSIS ရဲ့အရှိတောင်အာရှအစီအစဉ်မြန်မာဆန်ရကျွမ်းကျင်သူမိုက်ကယ်မာတင်ကလည်းအမေရိကန်ရဲ့မြန်မာဆန်ရမူဝါဒပြန်သုံးသပ်ခြင်းဆိုတဲ့သုံးသပ်ချက်ကိုစက်တင်ဘာလ24ရက်နေ့ကထုတ်တာမှာစစ်ရှောင်တွေကိုအကူအညီပေးနိုင်ရေးအတွက်အကူအညီပေးရေးအဖွဲ့တွေနဲ့ဓာတ်ရိုက်ချိတ်ဆက်ဆောင်ရွက်ဖို့အကြံပြုထားတာပါAAC မဟာမိတ်အဖွဲ့ရဲ့ဦးဆောင်တာဝန်ခံကိုရဲမင်းကတော့စစ်ရှောင်တွေအတွက်အခြေခံလူသုံးကုန်ရိတ်ခါစေဝါတွေအလိုအဆုံဖြစ်နေတယ်လို့ပြောပါတယ်ရှင်
ကျွန်တော်အဓိကပုံပြနေတာကတော့ဒီလက်ရှိဒီ၄ကီလိုတိုက်ပွဲတွေရဲ့တိုက်ခတ်မှုကြောင့်ကျွန်တော်တို့စစ်ဘေးရှောင်နေရတဲ့လူတွေအားလုံးက1000ကျော်3000နီးပါးလောက်ရှိတယ်ကျွန်တော်တို့ဒီအဲဒီမြောက်ဦးတောင်ဘက်ချမ်းပေါ့အဲ့ဒီဘက်မှာရှိနေတဲ့စစ်ရှောင်နေဘက်ကိုကျွန်တော်အဓိကထားပို့နေတာပေါ့လောလောဆယ်တော့ဟုတ်ကဲ့
ပါစေစီးပွားရေးအစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါလေရှင်အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်အရက်ဖက်ဆေးရုံတင်ပေါ်ကြီးတွေထဲမှာကမ္ဘာအကြီးဆုံးဖြစ်တဲ့ Global Mercy ဆေးရုံတင်ပေါ်ကြီးစီနီဂေါနိုင်ငံမြို့တော်မှာရောက်ရှိနေပါတယ်ဆေးဘက်ဆိုင်ရာနောက်ဆုံးဖို့နည်းပညာသုံးကိရိယာတွေတက်ဆင်ထားတဲ့ဂရင်း200ဆန့်ဆေးရုံတင်ပေါ်ကြီးပေါ်မှာခွဲစိတ်ကုသရေးပိုင်းကိုအဓိကလှုပ်သွားမှာဖြစ်ပါတယ်ခွဲစိတ်ကုသဖို့လက်လန်းမမီသူတွေအတွက်အခမဲ့ပရဟိတကူညီကုသပေးမယ်အစ်မမြင့်ဆေးရုံတင်ပေါ်ကြီးအချောင်းမတ်စုမြတ်မောင်ကဘလော့ဂါရီပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင
် We always knew we wanted to waitto officially inaugurate the Global Mercy in Africa.
Global Mercy ဆေးရုံတင်မောကြီးကိုတရားဝင်ဖွင့်လှစ်တဲ့အကြောင်း Mercy Ships ပရဟိတအဖွဲ့ကြီးရဲ့အမှုဆောင်ညွှန်ကြားမှုမင်းကွန်းပြောကြားနေတာဖြစ်ပါတယ်။ဒီတင်မောတက်ကြီးကအာဖရိကတိုက်မှာကုသပေးဖို့ရည်ရွယ်ထားတာဖြစ်တယ်လို့သူကပြောနေတာပါ။ Netherlands နိုင်ငံမှာဆောက်လုပ်ခဲ့ပြီးတဲ့နောက်ပထမဆုံးကုသမှုပေးဖို့ဆေးရုံတင်မောကြီးဆန်နဂေါနိုင်ငံမှာရောက်ရှိနေတာပါ။184မီတာရှည်ပြီးတော့29မီတာကျယ်တဲ့12ထပ်ပါအေယာမဆေးရုံတင်မောကြီးကကမ္ဘာမှာအရက်ဖက်ပိုင်းဆေးရုံတင်မောကြီးတွေထဲမှာအကြီးဆုံးဖြစ်ပါတယ်။တန်ချိန်3,500အလေးချိန်ရှိတဲ့တင်မောကြီးပေါ်မှာခွဲစိတ်ခန်း6ခုမျက်စိဆေးခန်းသွားဆေးခန်းစသဖြင့်ပါပါတယ်
။ This is a purpose-built hospital, so this is Mercy Ships first.hospital that we've designed from scratch with our partners and
ဆေးရုံတစ်ခုဖြင့်ရည်ရွယ်ဆောက်လုပ်ထားတဲ့တင်မောဖြစ်ပါတယ်ကျွန်တော်တို့လိုချင်တဲ့ပုံစံအတိုင်းဖြစ်အောင်ကျွန်တော်တို့မိတ်ဖက်တွေနဲ့အစကနေဒီဇိုင်းဆွဲဆောက်ထားတဲ့ Mercy Ship ရဲ့ပထမဆုံးဆေးရုံတင်မောလည်းဖြစ်ပါတယ်ခွဲစိတ်ခန်း6ခုပါပါတယ်ဓာတ်ခွဲခန်းတစ်ခုရေဒီယိုဓာတ်ရောင်ကြီးနဲ့စမ်းသပ်ကုသဌာနတစ်ခုဆေးဆက်ခန်းတစ်ခုပါပါတယ်စမ်းသပ်ကုသမှုပေးနိုင်ဖို့လိုအပ်သမျှဒီတင်မောကြီးပေါ်မှာရှိပါတယ်
ကျမရေးဆောင်ရှားမှုအားနည်းတဲ့အာဖရိကတိုက်တောင်ပိုင်းဒေသနိုင်ငံတွေကိုလှည့်လည်ကုသပေးဖို့အတွက်ဒီဆေးရုံတင်မောကြီးကိုရည်ရွယ်ဆောက်လုပ်ထားတာဖြစ်ပါတယ်။ Netherlands နိုင်ငံမှာနောက်ဆုံးပေါ်ဆေးဘက်ဆိုင်ရာနည်းပညာသုံးကိရိယာတွေတက်ဆင်ထားတဲ့ဆေးရုံတင်မောကြီးပေါ်မှာခွဲစိတ်ကုသမှုတွေအဓိကလှုပ်ပေးသွားမှာဖြစ်ပါတယ်
။ We target areas of the world where there is not access to freeto affordable to timely and
ကမ္ဘာမှာခွဲစိတ်ကုသမှုကိုအခမဲ့မလုံနိုင်ဈေးတက်တက်တာတာနဲ့အချိန်မီခွဲစိတ်မှုမလုံနိုင်တဲ့နေရာတွေအတွက်အဓိကရည်ရွယ်တာပါအဲ့ဒါကြောင့်ကျွန်တော်တို့ကအဲ့ဒီနေရာမျိုးတွေကိုအဓိကသွားပါတယ်ကျွန်တော်တို့လူနာတွေထဲမှာလိုအပ်တဲ့ခွဲစိတ်မှုလုပ်ဖို့နှစ်နဲ့ချီတစ်ခါလေဆယ်စုနှစ်နဲ့ချီကြောင်စောင့်နေကြတဲ့သူတွေပါပါတယ်ဥရောပနဲ့မြောက်အမေရိကမှာယောဂကိုတည်ပြီးတည်င်းပတ်အတွင်းမြန်မြန်ဆန်ဆန်ကုသမှုခံယူနိုင်ကြပေမဲ့ကျွန်တော်တို့လူနာတချို့ဆိုနှင်းနဲ့ချီချောင်းစောင့်ခဲ့ကြပါတယ်။ဒါကြောင့်လူမှုရေးစီးပွားရေးအကျိုးဆက်တွေကြုံကြရပါတယ်
။ Global Mercy ဆေးရုံတင်မောကြီးလိုပဲအာဖရိကတိုက်ထဲလှည့်လည်ကုသပေးနေတဲ့ Africa Mercy ဆေးရုံတင်မောကြီးပေါ်မှာ2020ခုနှစ်တုန်းကကုသမှုခံခဲ့တဲ့တားဖြစ်သူနဲ့အတူရောက်လာတဲ့ဖခင်ဖြစ်သူကဆေးရုံတင်မောကြီးရဲ့အကျိုးကျေးဇူးကိုအခုလိုပြောပြပါတယ်
။ဒေနိုလာခုတေတေဒီကုဖေညဘင်းမဖော်ဘူး။ရပါမတော်ရပတာလမနော
မာစီရှစ်ပြည့်တင်မောကြီးဒါကားကိုရောက်နေတယ်ဆိုတဲ့သတင်းကြတော့ကျွန်တော်သားကိုခေါ်လာဖို့ဆုံးဖြတ်ပြီးလာခဲ့တာပါကျွန်တော်သားကအရင်ကထူးခြားတဲ့ယောဂဖြစ်နေတာကိုမာစီရှစ်ဝန်ထမ်းတွေကတင်မောပေါ်မှာလိုအပ်ရင်ကုသပေးမယ်လို့ဂရီပေးပြီးကုသပေးခဲ့ကြပါတယ်သူ့ကိုတင်မောပေါ်မှာခွဲစိတ်ကုသပေးခဲ့ကြတာအခုဆိုမြင်တဲ့အတိုင်းအကောင်းပဂရီဖြစ်နေပါပြီ
နောက်ဆုံးပေါ်အစမြင့် Global Mercy တင်မောကြီးပေါ်မှာခွဲစိတ်အထူးကုရေသူနာပြုရေတခြားဝန်ထမ်းတွေအပါအဝင်တင်မောပေါ်မှာလိုက်ပါလာသူ640ကျော်ရှိပြီးတော့စုစုပေါင်း950လောက်အထိအတွက်တင်မောပေါ်မှာနေရာရှိပါတယ
် And these beds have been specially designed you can see the bed below is for the caregiver
ဒီကရင်တွေကိုအထူးဒီဇိုင်းလုပ်ထားတာပါကရင်အောက်မှာလူနာကိုပြုစုသူအိတ်နိုင်အောင်နေရာလုပ်ပေးထားပါတယ်လူနာကအပေါ်မှာအိတ်ပါလိမ့်မယ်ဆောင်တွေအားလုံးမှာနောက်ဆုံးပေါ်ဆေးဘက်ဆိုင်ရာနည်းပညာတွေနဲ့ကိရိယာတွေအပြည့်အစုံတက်ဆင်ထားတဲ့အတွက်လူနာကိုအဆင့်မြင့်ဆုံးကုသမှုတွေပေးနိုင်ပါတယ်
။အာဖရိကတိုက်နိုင်ငံတွေကိုသွားလာကုသပေးမဲ့ဆေးရုံတင်မောကြီးကသူတို့ချောက်ချကုသပေးတဲ့နိုင်ငံတွေကဆရာဝန်တွေဆေးဝန်ထမ်းတွေကိုလည်းဆေးပညာဆိုင်ရာအသိပညာတွေကိုမျှဝေသင်တန်းပေးမှာဖြစ်ပါတယ်။
We see an increasing amount of people from Africa who are helping fellow Africans.
အာဖရိကတိုင်းမှာအာဖရိကလူမျိုးချင်းချင်းကူညီခြင်းနဲ့ပရဟိတတွေပုံများလာတာတွေ့ရပါတယ်။ကျွန်တော်တို့မှာနေကင်းဘက်တာဝန်ယူတဲ့ဝန်ထမ်းတွေရှိသလိုသင်္ဘောပေါ်မှာပရဟိတလာကူညီတဲ့အာဖရိကကသူတွေလည်းရှိပါတယ်။ပြောရင်ကမ္ဘာတိုင်ဝမ်ကြီးတစ်ခုလုံးလို့ဖြစ်နေပါတယ်။ခွဲစိတ်ကူတာမှုခံယူဖို့လိုအပ်တဲ့အာဖရိကတိုက်သားတွေကိုကူညီနေတဲ့ကမ္ဘာအတိုင်ဝမ်ကြီးဖြစ်နေတာက Mercy Ships ရဲ့အထူးခြားမှုပါ။
လွန်ခဲ့တဲ့နှစ်ပေါင်း30ကျော်အတွင်း Mercy Ships ပရဟိတဖွဲ့ကြီးကအာဖရိကတိုက်အနောက်ပိုင်းနဲ့အလဲပိုင်းဒေသတွေမှာတင်မောနဲ့လှည့်လည်ပြီးတော့ကျန်းမာရေးဆောင်ရှားကုသမှုတွေလုပ်ပေးနေတာပါဒီကမ္ဘာလုံးကခွဲစိတ်အထုကုတွေဆရာဝန်တွေအပါအဝင်ကျန်းမာရေးဆိုင်ရာပရဟိတကူညီသူ1000ကျော်က20ခုလို့တင်မောကြီးပေါ်မှာကိုယ်စိတ်ကိုအကုန်ချခံပြီးတော့လိုက်ပါကုသပေးနေကြပါတယ
် We do it from a Christian point of view so we are a Christian mission but we help everybody.
ခရီးယံဘာသာအမြင်နဲ့ကျွန်တော်တို့ကခရီးယံမစ်ရှင်အဖြစ်လူတိုင်းကိုကူညီနေတာပါဘသူဘဝပဲဖြစ်ဖြစ်ဘာဘာသာပဲကိုယ်ွယ်ကိုယ်ွယ်ကျွန်တော်တို့ကကူညီပါတယ်ဒါပေမဲ့ခရီးယံဘာသာယုံကြည်မှုအခြေခံပြီးကျွန်တော်တို့ကကူညီနေတာဖြစ်ပါတယ
် Mercy Ships ပရဟိတအဖွဲ့ကြီးရဲ့နောက်ဆုံးပေါ်ဆေးရုံတင်မောကြီးကိုဒေါ်လာတန်း200ကျော်အကုန်ကျခံပြီးတော့ဆောက်လုပ်ထားတာဖြစ်ပါတယ်မျက်လုံးသွားကဆလို့ခွဲစိတ်ကုသဖို့လိုအပ်နေသူတွေအတွက်အစ်စ်မြင့်နောက်ဆုံးပေါ်ဒီပညာတွေနဲ့ပစ္စည်းကရိယာတွေအတွက်ကို Belgium နိုင်ငံ Antwerp စိတ်ကမ်းမြို့ကကုမ္ပဏီပေါင်း60ကအလှူငွေထည့်ဝင်ကူညီထားကြပါတယ်။ဆေးရုံတင်မောတကြီးပထမဆုံးသွားရောက်ကုသပေးတဲ့ဆန်နဂေါနိုင်ငံမှာတည်င်း၄ဘတ်ကြောက်ချကုသပေးပြီးသွားရင်တော့တခြားအာဖရိကနိုင်ငံတွေစီကိုလှည့်လည်ကုသပေးအောင်မှဖြစ်ပါရဲ့ရှင်။ကျွန်မစုမြတ်ပါပါ။
ဆွေမြမော်ရဲ့ဘလော့ဂါရီပြောသမျှသတင်းပတ်ဆင်ခဏကိုတင်ပြပြီးမှာတော့သက်တမ်းရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရမှာပါ။ကျွန်းပေါ်ကဒိုင်နိုဆောရီရဲ့ကမ္ဘာ Jurassic World Dominion ရုပ်ရှင်ကားတစ်ထွက်လာပါပြီ။အရင်ရုပ်ရှင်ကားတွေရဲ့အဆက်ဖြစ်ပြီးနံပါတ်3ကားမြောက်ဖြစ်တယ်လို့ဒီကားမှာအရင်ဇက်ကောင်တွေရောဇက်ကောင်အစ်စ်တွေရောထည့်ထားပါတယ်။မအေးသနာကြပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ချင်းမှုရေးစီးမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါ Jurassic ကဘာဒိုင်နိုဆောချစ်သူတွေအတွက်အခု Jurassic World တတိယမြောက်နဲ့နောက်ဆုံးဆိုတဲ့ရုပ်ရှင်ကပြန်လာပါပြီဇာတ်ကားနာမည်က Jurassic World Dominion ဖြစ်ပြီးတော့ဒီကားမှာအရင်ရုပ်ရှင်ကားမှာပါခဲ့တဲ့သရုပ်ဆောင်အဟောင်းတွေရောအခုဒီကားမှာပါလာတဲ့အစ်စ်တွေရောတွေ့ရပါမယ်။ဂျာမနီနိုင်ငံကရုပ်ရှင်မိတ်ဆက်ပွဲအခမ်းအနားကိုတော့ကလုံးမြို့မှာမေလကုန်မှာကျင်းပသွားပြီးတော့ဒီရုပ်ရှင်ကားမှာပါတဲ့အဖွဲ့သားတွေတက်ရောက်သွားခဲ့ကြတာပါ။
Oh, I feel like I'm dreaming in a way, but it's a very good dream.
ဝင်းနာဂျက်ဖ်ဂလိုဘန်ကတော့ဒီကားကအိမ်မက်ပါပဲဆိုပြီးတော့ရုပ်ရှင်မိတ်ဆက်ပွဲကိုလူကိုယ်တိုင်တက်လို့ရတာကိုမယုံနိုင်တာပြောသွားခဲ့ပါတယ်။ပြည်ထောင်ရဲ့လန်ဒန်မြို့တော်မှာတော့ဒီရုပ်ရှင်ကားကျင်းပတဲ့အနေနဲ့ Tropical Gin ပြည်မှာမေလ29ရက်နေ့က T-Rex Dinosaur ကြီးတစ်ကောင်ကိုခေါ်လာခဲ့ပါတယ်။ National Gallery ပြလိုက်ရှင်မှာ National Gallery အဆောက်အုံနောက်ခံတဲ့ပိတ်ကားကြီးပေါ်ကနေ Dinosaur အကောင်ကြီးလှုပ်ရှားနေတဲ့ပုံပြတာမလို့ပိတ်ကားတွေကအဆောက်အုံနဲ့အပြင်ကအဆောက်အုံပုံတစ်ထက်ထဲရှိနေပြီးတော့တကယ်အပြင်မှာ Dinosaur ကြီးတစ်ကောင်လှုပ်ရှားပြီးရောက်လာတယ်လို့ထင်ရပါတယ်။ရုပ်ရှင်ကားတဲ့ Jurassic World Dominion ရုပ်ရှင်ကားကတော့အရင်ရုပ်ရှင်ကားဖြစ်တဲ့ Jurassic World Fallen Kingdom ရုပ်ရှင်ကားမှာဒိုင်နိုဆောရုပ်ကဘာ Jurassic World တည်ရှိတဲ့ Isla Nuba ကျွန်းကြီးမှာပြဿနာတက်ပြီးတော့လင်းနေကြဒိုင်နိုဆောတွေတစ်ကမ္ဘာလုံးပြန့်နှံ့နေပြီးတော့လူတွေသားကောင်တွေဖြစ်ရတဲ့အကြောင်းဇာတ်ရင်တက်ပြီးတော့ရိုက်ထားတာဖြစ်ပါတယ်အဲဒီ Jurassic Park ရုပ်ရှင်ကားကလေးကတရုတ်ဆောင်နေတဲ့နမီ Laura Dan နဲ့မင်းသား Sam Neill တို့ကလည်းသူတို့ရဲ့ငကိုဇက်ရုပ်တွေဖြစ်တဲ့ကြောက်ခက်ရုခဗီကပညာရှင်လည်းဖြစ်ဥရရာသည်ပြောင်းလဲမှုဒေးလာရီသိပ္ပံပညာရှင်လည်းဖြစ်တဲ့ဒေါက်တာ Ellie Settler နဲ့ကြောက်ဖြစ်ရုပ်ရှင်ပညာရှင်ဒေါက်တာ Alan Grant တို့ဖြစ်ဆက်ပြီးတော့တရုတ်ဆောင်ထားပါတယ်1993ခုနှစ်ကရုပ်ရှင်ကားမှာပါတဲ့မင်းသား Jeff Goldblum လည်းပြန်ပြီးတော့ပါထားတာပါ ။ဒီရုပ်ရှင်ကောင်ကိုကဘာတလွားဇွန်လ၁ရက်နေ့မှာစရုံတင်တာဖြစ်ပြီးတော့အရင်ကောင်းတဲ့ visual effects ကွန်ပျူတာလှည့်ွယ်ရုပ်ပုံတွေနဲ့ဒီကောင်ကိုလည်းပြည့်တဲ့အရင်သဘောကျတယ်လို့ထုတ်လို့သူတွေကပြောပါတယ်။ Jurassic World Dominion ရုပ်ရှင်ကောင်ကိုဂျာမနီနိုင်ငံတလွားရုပ်ရှင်ရုံမှာဇွန်လ၈ရက်နေ့မှာစတင်ရုံတင်ပြသပြီးတော့ဗြိတိန်နဲ့အမေရိကန်ပြည်အောင်စုတွေမှာတော့ဇွန်လ၁၀ရက်နေ့မှာစပြီးတော့ရုံတင်ပြသပါတယ်။
Bigger. Why do they always have to go bigger?
Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find
it. ဒီတက်တဲ့ရောင်တွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြတယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်
။ Hey! We throw that money in the air. ဟေး။ We throw that money in the air. ဘာရေးကဏ္ဍချက်စီစဉ်တခုဖြစ်တဲ့တက်တန်ရောက်တဲ့ရင်လောအပတ်စဉ်ကဏ္ဍကိုနားဆင်ခေချရတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့အပတ်စဉ်ကဏ္ဍတွေ၊သတင်းတွေ၊သတင်းဆောင်မတွေနဲ့ Radio စီစဉ်တွေဒါမှမဟုတ်လေ TV အစီအစဉ်နဲ့ပတ်သက်ပြီးတော့သောရရှင်တို့စီကဝေဖန်အကြံပြုချက်တွေကိုလည်းဖိတ်ခေါ်ပါရစေ။သောရရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။သောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကို VOE ကအစီအမဲချိုးဆိုပါရစေ။သောရရှင်တို့ခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့အင်ကန်နီမနက်ခင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။ line to meter 2440 51တို့ကနေနားဆင်နေကြရတာဖြစ်ပါရစေ။အခုကတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကတင်ပြပေးပါမယ်။
မြန်မာစစ်ကောင်စီကိုတရားမဝင်အစိုးရဖြစ်တဲ့ရန်ကုန်ပြင်သစ်တပ်ရုံးကဖော်ပြကြတဲ့ပတ်သက်ပြီးစိတ်ဆိုးဒေါသထွက်ရကြောင်းနဲ့ဒါဟာနှစ်နိုင်ငံဆက်ဆံရေးကိုထိခိုက်စေနိုင်တယ်လို့စစ်ကောင်စီကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်သတိပေးလိုက်ပါတယ်။ NLD ပါတီလွှတ်တော်အမဟောင်ကိုဖြိုးစေရတော့နဲ့ထင်ရှားတဲ့ចောင်းသားခေါင်းဆောင်ကိုဂျင်မီတို့ကိုကွပ်မျက်ဖို့အတွက်တရားရုံးအဆင့်ဆင့်ပါဝင်စစ်ကောင်စီကနေအတီးပြူချောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ခဲ့တာနဲ့ပတ်သက်ပြီးဒီလိုဆုံးဖြတ်တာရက်ဆက်တဲ့ဆုံးဖြတ်ချက်ဖြစ်ပြီးတော့လွတ်လပ်ခွင့်အတွက်လှုပ်ရှားကာကွယ်သူတွေပေါ်မှာနောက်ထပ်ပြစ်မှတ်ထားတဲ့လို့ရလို့ပြင်းထန်တဲ့ Facebook စာမျက်နှာမှာဖော်ပြတာပါဒီလိုဖော်ပြရမှာစစ်ကောင်စီကိုတရားမဝင်အစိုးရအတက်ဖြစ်နေရည်ညွှန်းဖော်ပြထားတဲ့အတွက်စိတ်ဆိုးဒေါသထွက်ရကြောင်းနဲ့ပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းပြောကြားခဲ့တာဖြစ်ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအတိုင်းမင်ကန် Direct Show လေးဟာဂျူလ9ရက်နေ့ကနေ14ရက်နေ့အထိထိုင်း၊စင်ကာပူ၊ဘရူနိုင်းနိုင်ငံတွေကိုတွားရောက်มาဖြစ်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီပြန်လည်ရရှိရေးပါဝင်ပြီးခဲ့တဲ့အာဆီယံအမေရိကန်ထိပ်သီးအစည်းအဝေးဆုံးဖြတ်ချက်တွေကိုဆက်ပြီးအကောင့်ထည့်ဖို့ပို့ကိစ္စရပ်တွေကိုဆွေးနွေးသွားမယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတနင်္လာနေ့မှာပြောကြားခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံကိုရောက်တဲ့ကတိုင်မင်ခန်ရှိုလေးဟာထိုင်းအစိုးရအဆင့်မြင့်ရရှိတွေနဲ့တွေ့ဆုံมาဖြစ်တယ်လို့စင်ကာပူကိုရောက်တဲ့ကစင်ကာပူအစိုးရအဆင့်မြင့်ရရှိတွေပါတက်ရောက်မယ်။မြန်မာနိုင်ငံရဲ့ပဋိပက္ခနဲ့ပတ်သက်တဲ့ဆွေးနွေးပွဲကိုလည်းတက်ရောက်မှာဖြစ်ပါတယ်။ Britain လောက်တာမှာတနင်္လာနေ့ကဝန်ကြီးချုပ် Boris Johnson ပေါ်မှာအယုံကြည်မရှိပါတီတွင်မဲခွဲဆုံးဖြတ်ရမှာဝန်ကြီးချုပ် Johnson ကို59ရာခိုင်နှုန်းကနေအယုံကြည်ရှိကြောင်းမဲထည့်ခဲ့ကြပါတယ်။ပယ်မဲမရှိဘဲမဲပေါင်း359မဲပေးတဲ့ထဲမှာ Boris Johnson ပေါ်အယုံကြည်မရှိတဲ့အယုံကြည်ရှိတဲ့မဲက217မဲရခဲ့တာဖြစ်ပါတယ်။
တရင်ချင်းချုပ်ကိုဒေါခင်မျိုးသက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Darius Smith တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း 9:00 ကနေ 10:00 ထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့ line to meter 3732 line to meter 51တို့ကနေဖမ်းယူနားဆင်ထိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOE မြန်မာပိုင်းအစီအစဉ်ကိုအစဉ်တစ်ဖြန့်အားပေးနာစင်တဲ့အတွက်လည်းကျမတို့ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမ Thank you type ပါ
This program has come to you from the Voice of America, Washington.